Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရက်2015ခုနှစ်အောက်တိုဘာလ15ရက်ကြာသပတေးနေ့ည9နာရီကနေ10နာရီထိစီစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 24 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ဒီမှာခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပယ်သတင်းတွေကိုမက်ခင်ဖြူဖြူနဲ့ကျွန်တော်ကြော်ကြော်သိင်းကြညာမှာပါ။အာဖဂန်နစ္စတန်ကအမေရိကန်တပ်ဖွဲ့တွေရုပ်သိမ်းရေးနေဖို့တတ်မှတ်ထားတာတဲ့တတန်းထက်တူကိုသမရဥပမာကြီးညာပါမယ်။မြန်မာစစ်ရောနဲ့တိုင်းဒေသနဲ့ကိုင်ဖွဲ့ရှိဖွဲ့အကြောင်းတနိုင်ငံလုံးအပြစ်ခတ်ရစေရေးသဘောတူစာချုပ် NCA ကိုဒီကနေ့လက်မှတ်ရေးထိုးလိုက်ပါပြီ။ NCA လက်မှတ်ရေးထိုးတဲ့ပေါ်နိုင်ငံတကာကကြိုးဆိုကြပြီးကြံတဲ့လူဆရာရှိတာတွေကိုဆက်လုပ်တော့ဖို့လိုတယ်ဆိုတာထောက်ပြကြပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ဒီနေ့ညသတင်းဆောင်မတွေထဲမှာတော့တနိုင်ငံလုံးအပြစ်ရသဘောတူစာချုပ်ကိုလက်မှတ်ရေးထိုးပြီးတဲ့နောက်ချင်းအမျိုးသားတပ်ဦးရဲ့သဘောထားကိုအခုလိုနားဆင်ရပါမယ်ရှင်။
အခုကျွန်တော်တို့စာချုပ်ထဲမှာ24နာရီအတွင်းဒီစာချုပ်ကိုတစ်ဖက်တက်တွေကနေပြီးတော့ဦးအောင်အောက်ချီတီ
ချင်းမျိုးသားတက်ဦးကောင်စီဝင်ဒေါက်တာဆလိုင်းလျှံမုံစကောင်းရဲ့ပြောပြချက်နဲ့အတူပြပရောက်မြန်မာနိုင်ငံသားတွေရဲ့ကြိုတင်မဲပေးနေပြီဖြစ်တဲ့ဒီရက်ပိုင်းအတွင်းတချို့ကတော့မဲပေးခွင့်ဆုံးရှုံးတော့မဲ့အခြေအနေတွေရင်ဆိုင်ရတာဘာကြောင့်လဲဆိုတာကိုပြောပြပေးမှာပါအဲ့ဒီနောက်မဲဆန္ဒရှင်တွေရဲ့တန်နဲ့အတူဒေါအောင်ဆန်းစုကြည်ရဲ့ရခိုင်ပြည်မဲဆွယ်စီယုံရေးခီးစဉ်လုံခြုံရေးအခြေအနေဘယ်လိုရှိသလဲဆိုတာကိုလည်းသိကြရမှာပါဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျကျော်သိန်းနဲ့မက်ခင်ဖြူထွေးတို့ကကြီးညာပေးကြပါမယ်ရှင
်။ရှေ့လယ်ဘက်မှာပါလက်စတိုင်းနဲ့အစ္စရေးတွေကြားအကြမ်းဖက်တိုက်ခိုက်တာတွေဖြစ်နေကြမှာပဲ။တင်းကျင်အေးချမ်းမှုကိုပြန်တည်ဆောက်ရေးနည်းလမ်းတွေရှာဖွေဖို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီအထူးဒေသကိုတွားဖို့စီစဉ်နေပါတယ်။အခုလောလောဆယ်မှာမစ္စတာကယ်ရီစိတ်ဝင်စားတာကအကြမ်းဖက်မှုတွေကိုရှော့ချနိုင်မယ့်နည်းလမ်းတွေရှာနိုင်မလားဆိုတာကြည့်ဖို့ဖြစ်ပြီးတော့တင်းကျင်အေးချမ်းတဲ့အခြေအနေတချို့ပြန်တည်ဆောက်ရေးကူညီဖို့ဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရဂျွန်ကော်ဘီကပြောပါတယ်။အကြံကံကဖြစ်တဲ့ကြံဖက်မှုတွေကြားတဲ့ပိုဒူးနေတော့ကဂျေရုဆလင်မြို့ရဲ့အဓိကဘတ်စကားဂိတ်အပြင်ဘက်မှာအသက်80ရွယ်အစ္စရေးလူသမီးတူကိုဓာတ်နဲ့ထိုးတဲ့ပါလက်စတိုင်းလူမျိုးတူကိုအစ္စရေးရဲတပ်ဖွဲ့ကပစ်တက်လိုက်ပါတယ်။နောက်ဖြစ်ရတဲ့ခုမှာတော့ဂျေရုဆလင်ရဲ့ OCD ဝင်ပေါက်မှာရဲတပ်ဖွဲ့ဝင်တူကိုဓာတ်နဲ့ထိုးဖို့ကြိုးစားတဲ့ပါလက်စတိုင်းတူကိုတပ်ပစ်လိုက်ပါတယ်
။ Syria ပြည်ပကမှာအမေရိကန်ရဲ့ရည်တည်ချက်ဟာအပြုသဘောမဆောင်ဘူးလို့ရုရှားသမ္မတဗလာဒီမီယာပူတင်ကဝေဖန်ပြစ်တင်လိုက်ပါတယ်။ Syria မှာစီးရေလုံဆောင်ချက်တွေညှိနှိုင်းရေးနှစ်နိုင်ငံအဆင့်မြင့်ဆွေးနွေးပွဲမတက်ဘူးလို့အမေရိကန်ကညင်းလိုက်ပြီးတဲ့နောက်ရုရှားသမ္မတကအဲ့ဒါလိုဝေဖန်တာပါ။ Syria ဝင်ဟင်မှာလိုင်းနာလုံဆောင်ရမယ့်စီကံတွေအပေါ်နှစ်နိုင်ငံအဆင့်မြင့်ဆွေးနွေးပွဲတွေတတိယအကြိမ်လုပ်ပြီးနောက်တစ်ရက်မှာပဲအဲ့ဒါလိုပြောလိုက်ကြပါ။ Syria မှာနှစ်နိုင်ငံစလုံးကတိကျလေကြောင်းတိုက်ခိုက်မှုတွေကိုလုပ်နေကြတာဖြစ်ပါတယ်။ပေါ်ထူးနေကဗီဒီယိုဆက်သွယ်ရေးကနေတဆင်လုပ်တဲ့ဆွေးနွေးပွဲအတွင်းတိုးတက်မှုရခဲ့တယ်လို့နိုင်ငံစလုံးကပြောပါရယ်။အဲ့ဒီဆွေးနွေးပွဲတွေဟာဘေးကင်းလုံခြုံရေးလှုပ်ထုံးလုပ်နည်းတွေအကောင့်ထယ်ဖို့ရေးကိစ္စကိုပဲသတ်မှတ်ဆွေးနွေးတာဖြစ်တယ်လို့အမေရိကန်ကဆိုပါရယ်။ဆီးရီးယားမှာစီးအရာနောက်ထပ်ပူးပေါင်းဆောင်ရွက်မှုလုပ်ဖို့ကမ်းလှမ်းတာကိုအမေရိကန်ကညင်းတယ်လို့ပေါ်ထူးနေမှာရုရှားကပြောပါရယ်။ဆီးရီးယားမှာရုရှားရဲ့စီးရေလှုပ်ဆောင်ချက်တွေအပေါ်အမေရိကန်ကအပြင်းထန်ဝေဖန်နေတာပါရှင်
။အာဖဂန်နစ္စတန်ကအမေရိကန်တပ်ဖွဲ့တွေကိုနောက်နေ့မှာရှော့ချဖို့စီစဉ်ထားတာအချိန်နည်းနဲ့ထပ်တိုးမဲ့ကြောင်းသမ္မတဘရက်အိုဘားမားကဒီကနေ့ကြေညာမယ်လို့ခန့်မှန်းထားပါရယ်။စစ်ဖြစ်နေတဲ့အာဖဂန်နိုင်ငံကလက်ရှိအမေရိကန်တပ်ဖွဲ့ဝင်အရေအတွက် 9,800 ကို 2016 တနှစ်လုံးလိုလိုသမရကဆက်ထားသွားမယ်လို့အမည်မဖော်တဲ့အစိုးရအဖွဲ့အကြီးတန်းတာဝန်ရှိသူတူကပြောပါတယ်။အဲဒီနောက်သူ့ရဲ့သမရတပ်တန်းကုံဆုံးမဲ့2018ခုနှစ်ဇန်နဝါရီလမှာတော့တပ်ဖွဲ့ဝင်အရေအတွက်ကို 9,500 အထိလျှော့ချသွားမှာပါ။အာဖဂန်နစ္စတန်ကအမေရိကန်တပ်ဖွဲ့ဝင်အားလုံးကို2016ခုနှစ်အကူမှာရုပ်သိမ်းမယ်လို့ပြီးခဲ့တဲ့နှစ်မှာမစ္စတာအိုဘားမားကအကြေပြုထားပါတယ်။အဲဒီအချိန်ရောက်ရင်ကာဘူးမြို့တော်ကအမေရိကန်တန်ရုံးမှာတပ်ဖွဲ့ဝင်1,000လောက်ကိုပဲဆက်ထားသွားမှာပါ။အမေရိကန်ပြည်ထောင်စုကို2001ခုနှစ်ကအကြမ်းဖက်တိုက်ခိုက်ခံရတာကိုလက်တုံ့ပြန်တဲ့အနေနဲ့စတင်ခဲ့တဲ့အာဖဂန်စစ်ပွဲကိုအခြေအနေသစ်ပြောင်းဖို့အမေရိကန်အတွက်အချိန်ကျပြီလို့သမ္မတဥပမာကပြောထားတာပါ။သမ္မတအင်ဖြူတော်ကာကွယ်ရေးဌာနကစစ်ဖက်ခေါင်းဆောင်တွေရှေ့တန်းတက်မှုတွေဖြင့်အာဖဂန်တာဝန်ရှိသူတွေနဲ့ပါလာတော်ကြဆွေးနွေးပြီးတဲ့နောက်အချိန်ထပ်တိုးဖို့ဖြစ်လာတာလို့တာဝန်ရှိသူတွေကပြောပါတယ်။အာဖဂန်နစ္စတန်မှာအမေရိကန်တပ်ဖွဲ့တွေဆက်ထားဖို့ဆုံးဖြတ်ချက်ဟာအဲဒီကအခြေအနေကိုရော့ပါသက်သာစေမှာမဟုတ်ဘူးလို့ရုရှားနိုင်ငံသားရေးဌာနကကိုးကားပြီး RIA ရုရှားသတင်းဌာနကဖော်ပြပါတယ်။
အာဖဂန်နစ္စတန်စစ်ပွဲအဆုံးသတ်ရေးအတွက်သူတို့ရဲ့ကြိုးကြောင်းခံလုံးနဲ့တောင်းဆိုချက်တွေကိုလက်ရောမယ်ဆိုရင်အတိပဲရှိတဲ့စစ်ဆင်ညှိနှိုင်းမှုတွေလုပ်ဖို့အဆင်သင့်မယ်လို့အာဖဂန်တာလီဘန်တွေကပြောလိုက်ပါတယ်။အာဖဂန်နစ္စတန်ကိုအမေရိကန်ဦးဆောင်ပြီးသိမ်းပိုက်ထားတာကိုအဆုံးသတ်ရမယ်။အစ္စလမ်အစိုးရတပ်ကိုပုံသဏ္ဍာန်အပြည့်ဖွဲ့စည်းထူထောင်ရမယ်။အာဖဂန်ပြည်တွင်းရေးမှာပြပဆွတ်ဖတ်မှုမရှိရဘူးဆိုတဲ့တောင်းဆိုချက်တွေကိုတာလီဘန်အဖွဲ့သတင်းထုတ်ပြန်ရေးဌာနကဒီကနေ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အာဖဂန်နစ္စတန်ကအမေရိကန်နဲ့မြောက်အတ္တလန္တိတ်စစ်စာချုပ်နေတိုအဖွဲ့ရဲ့တပ်ဖွဲ့တွေကို2016ခုနှစ်အလွန်အထိတိုးချဲ့ပြီးတော့ဆက်ထားဖို့စီစဉ်နေတယ်ဆိုတဲ့သတင်းတွေထွက်နေတာကိုလည်းတာလီဘန်တွေကဝေဖန်ပါတယ်။အာဖဂန်အစိုးရနဲ့ငင်းငယ်ဆွေးနွေးပွဲတွေပြီးခဲ့တဲ့ဇူလိုင်လကစပြီးရပ်ဆိုင်းနေတာကိုပြန်ဆချင်တာလားဆိုတာတော့စစ်သွေးကြွအဖွဲ့ကအတိအကျမပြောပါဘူး။ တာလီဘန်ခေါင်းဆောင်ကြီးမူလာအိုမာလွန်ခဲ့တဲ့နှစ်ကတိုက်ဆုံသွားပြီးဆိုတာပေါ်လာပြီးတဲ့နောက်ညင်ကြင်ရေးဆွေးနွေးပွဲတွေရပ်သွားတာပါရှင
်။ VOA American အသံညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီဝေကနေကြာသပတေးညဘက်သတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။တနင်္ဂနွေနေ့ပြစ်ခတ်တက်ခိုက်မှုရစရည်သဘောတူစာချုပ် NCE ဟာနောင်မျိုးဆက်တစ်တွေရဲ့အနာဂတ်အတွက်တမိုင်းလက်ဆောင်ဖြစ်တယ်လို့သမ္မတဦးသိန်းစင်ကပြောပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးမပါနိုင်သေးပေမဲ့ကနဦးရှိပြည်အနေနဲ့ပါဝင်ပြီးရှေ့ဆက်သွားဖို့အစီအစဉ်ဖြစ်နေတဲ့အဖွဲ့တွေနဲ့အရင်ဦးဆုံးလက်မှတ်ထိုးဖို့ဆုံးဖြတ်ခဲ့တာဖြစ်ပေမဲ့ကြံနေသေးတဲ့အဖွဲ့တွေပါဝင်နိုင်ရေးဆက်ကြိုးပမ်းသွားမယ်လို့လည်းပြောပါတယ်။ဒီကနေ့နေပြည်တော်မှာကျင်းပတဲ့ NCE လက်မှတ်ရေးထိုးပွဲအခမ်းအနားမှာသမ္မတဦးသိန်းစင်ကအခုလိုပြောသွားတာပါ။အခုစာချုပ်ကိုလက်မှတ်ရေးထိုးကြတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရှေ့ဘက်ကတော့ကရင်မျိုးသားအစည်းအရုံး KNU ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA KNU KNL ညီညာရေးကောင်စီပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ PNL ချင်းမျိုးသားတပ်ဦး CNF ရခိုင်လွတ်မြောက်ရေးပါတီ ALP မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF နဲ့ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DGB တို့ဖြစ်ပါတယ်။အင်အားအကောင်ဆုံးလူမျိုးစုလက်နက်ကိုင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSA နဲ့နိုင်ငံအရှေ့မြောက်ပိုင်းကဒေသအများပြားကိုထိန်းချုပ်ထားတဲ့ကချင်လွတ်မြောက်ရေးအဖွဲ့ KIO တို့ကတော့လက်မှတ်မထိုးတဲ့အဖွဲ့တွေထဲမှာပါဝင်ပါတယ်။
မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်း၈ခုအကြားတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရည်သဘောတူစာချုပ် NCA လက်မှတ်ရေးထိုးနိုင်ခဲ့တဲ့အပေါ်မှာကြိုဆိုတဲ့ချိန်ထဲမှာပဲပါဝင်မှုပုံမှုအားကောင်းတဲ့ငြိမ်းချမ်းရေးဖြစ်စဉ်တည်းရဲ့အကောင့်ထဲပေါ်တဲ့အထိဆက်လက်ကြိုးပမ်းသွားဖို့အမေရိကန်နိုင်ငံရဲ့ဌာနကတိုက်တွန်းလိုက်ပါတယ်။ဒီနေ့ NCA လက်မှတ်ရေးထိုးပွဲမှာပါဝင်ခဲ့ကြသူအားလုံးအနေနဲ့စာချုပ်ပါစာသားအနှစ်သာရတို့နဲ့အညီလိုက်ပါဆောင်ရွက်ဖို့တိုက်တွန်းသလိုပါဝင်လက်မှတ်ရေးထိုးခြင်းမရှိသေးတဲ့အဖွဲ့တွေနဲ့အပြုသဘောဆောင်တွေ့ဆုံဆွေးနွေးမှုတွေလုပ်ပြီးအခုထက်ပိုပြီးတော့အားကောင်းတဲ့ငြိမ်းချမ်းရေးဖြစ်စဉ်တည်းရဲ့ပေါ်ဆောင်သွားဖို့တိုက်တွန်းကြောင်းနိုင်ငံရဲ့ဌာနပြောဝင်ရကျွန်းကာပြီးရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တစ်ချိန်တည်းမှာလည်းကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာထိုးစစ်ဆင်မှုတွေဆက်ပြီးတော့ရှိနေတာနဲ့အဲ့ဒီဒေသတွေမှာအိုးအိမ်ဆုံးခွာထွက်ပြေးနေရသူတသိန်းကျော်အတွက်လူသားချင်းစာနာမှုအကူအညီတွေထောက်ပံ့ပေးနိုင်ဖို့အရေးအခက်အခဲတွေရှိနေတဲ့အပေါ်မှာဆွေးနွေးတဲ့အကြောင်းလည်းဖော်ပြထားပါတယ်။အမေရိကန်အစိုးရအနေနဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးတည်ဆောက်မှုလုပ်ငန်းစဉ်တွေကိုအနီးကပ်စောင့်ကြည့်နေပြီးဆက်လက်အားပေးသွားမယ်အကြောင်းလည်းမစ္စတာကာဘီရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အလားတူပဲဒီကုလသမဂ္ဂကမ္ဘာ့ဘဏ်နဲ့အနောက်နိုင်ငံတွေအများစုပါဝင်တဲ့ငြိမ်းချမ်းရေးအထောက်အကူပြုအဖွဲ့ PSG ကလည်း NCA လက်မှတ်ရေးထိုးမှုကိုကြိုဆိုလိုက်ပြီးတော့ဒီကနေ့လက်မှတ်ရေးထိုးခြင်းမရှိသေးတဲ့အဖွဲ့အစည်းတွေပါဝင်လာဖို့ဦးတည်တဲ့လမ်းကြောင်းတွေကိုဖော်ဆောင်သွားဖို့နဲ့ယုံကြည်မှုတည်ဆောက်ရေးဆက်လက်ကြိုးပမ်းဖို့တိုက်တွန်းလိုက်ပါတယ်။ဒီလိုပဲဒီ EU ဥရောပသမဂ္ဂနဲ့ဗြိတိန်နိုင်ငံတို့ကလည်း NCA လက်မှတ်ရေးထိုးနိုင်ခဲ့တဲ့အပေါ်မှာကြိုဆိုကြောင်းထုတ်ဖော်ပြောဆိုခဲ့ကြပါတယ်ရှင်။
တောင်တရုတ်ပင်လယ်ထဲမှာတရုတ်နိုင်ငံကဒူဘိုင်နယ်ပြည်ဖြစ်ကျင်းပထားတဲ့လူလုံကျွန်းတူတွေပတ်ဝန်းကျင်ကိုစစ်သည်မော်တွေလွှတ်ဖို့အမေရိကန်တို့စဉ်းစားနေတဲ့ပေါ်ရန်လိုတဲ့လုပ်ရည်အဖြစ်မယူဆသင့်ဘူးလို့အမေရိကန်ရဲ့တည်ထောင်တာဝန်ရှိသူတူကပြောပါတယ်။ရေချောင်းသွားလောင်မှုလူလက်ခွင့်ဆိုင်ရာအဲ့ဒီလိုလုပ်ငန်းမျိုးဟာနိုင်ငံတကာဥပဒေနဲ့အညီဖြစ်မယ်လို့အမေရိကန်ရဲ့စစ်စင်ရေးများဆိုင်ရာအကြီးအကဲရေတပ်ဗိုလ်ချုပ်ကြီးဂျွန်ရစ်ချတ်ဆန်ကဒီကနေ့ပြောတာပါ။သူတို့ပိုင်နယ်ကိုကျူးကျောင်းခွိုင်လုံစွာချက်တွင်တာလို့တရုတ်ကပြောထားတဲ့လူလုံကျွန်းတူတွေရှိရာ22ကီလိုမီတာအကျယ်ရေပင်ထဲကိုလာမယ့်သတင်းပတ်တွေတင်အမေရိကန်ကစစ်သင်္ဘောတွေလွှတ်နိုင်မှုရှိတယ်လို့မကြသေးခင်ကပဲသတင်းတွေထွက်ထားတာပါ။
တောင်တရုတ်ပင်လယ်တွေကရေပိုင်နဲ့အငင်းပွားနေတဲ့နေရာအနီးမှာတရုတ်သင်္ဘောတစ်စီးကြောင့်သူ့ရဲ့ငါးဖမ်းလေတွေထဲကတစီးနှိမ့်မြုပ်သွားခဲ့တယ်လို့ VN နိုင်ငံကပြောပါရယ်။ဒါဟာတရုတ်နဲ့ VN အိနီးချင်းနှစ်နိုင်ငံအကြားရေပိုင်နဲ့ဆန်ရအငင်းပွားမှုတွေနဲ့ပတ်သက်တဲ့တင်းမာမှုတွေပို့ပြီးတော့ဆိုးလာတဲ့နောက်ဆုံးဖြစ်ရပါ။နှစ်နိုင်ငံစလုံးကသူတို့ပိုင်တယ်လို့ပြောထားတဲ့ပါရာဆယ်ကျွန်းစုတွေအနီးမှာစက်တင်ဘာလ29ရက်နေ့ကဗီယက်နမ်ငါးဖမ်းလေရဲ့ဘေးတစ်ဖက်ကိုတရုတ်သင်္ဘောကဝင်တိုက်ခဲ့တာလို့ကွန်ငိုင်းခရန်တာဝန်ရှိသူတွေကဒီကနေ့ပြောဆိုလိုက်ကြပါ။အဲဒီနောက်တရုတ်သင်္ဘောကလက်နက်ကိုင်ဆောင်ထားသူတို့ဗီယက်နမ်လေဘော်ကိုတက်လာပြီးလမ်းညွန်မြေပုံဆက်တွေငါးဖမ်းကိရိယာတွေနဲ့တခြားပစ္စည်းတွေကိုခိုးယူထွက်ပြေးသွားခဲ့ကြတယ်လို့ဗီယက်နမ်လေဘော်မှာရှိနေခဲ့တဲ့ငါးဖမ်းသမား၁၀ယောက်ထဲကတစ်ယောက်ကပြောပါတယ်။နိုင်ပိုင်းအကြမ်းမှာငါးဖမ်းလေနှိမ့်မြုပ်ခဲ့တာကြောင့်ငါးဖမ်းသမားတွေအနေနဲ့အသက်ကယ်ဝတ်စုံတွေကိုဝတ်ပြီးတော့သူတို့ကိုလာခဲ့မဲ့သူတွေကိုစောင့်ရရတယ်လို့ဆိုပါရတယ်။ဒီဖြစ်ရတဲ့ပတ်သက်လို့တရုတ်အစိုးရကိုတရားဝင်ကန့်ကွက်စာတင်မှုဗီယက်နမ်အာဏာပိုင်တွေကစစ်ဆင်နေတဲ့အကြောင်းဗီယက်နမ်အစိုးရတာဝန်ရှိသူတွေကိုကူကာပြီးတော့ AP သတင်းတပုတ်မှာဖော်ပြထားပါရတယ်။တရုတ်ဘက်ကလည်းအခုလိုငါးဖမ်းလေတွေကိုတိုက်တာဟာဒီနှစ်အတွင်းမှာအကြိမ်20မြောက်ဖြစ်တယ်လို့ဗီယက်နမ်အရာရှိတွေကပြောပါရရှင်။
ရွှေပြောင်းဒုက္ခရဲဆိုင်ရာကြက်တဲကိုကန့်ကွက်ပြင်ဆင်ဖို့ဥရောပနိုင်ငံတွေဟာတူရကီနဲ့ပူးပေါင်းဆောင်ရွက်ရမယ်လို့ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကယ်ကပြောလိုက်ပါရတယ်။ဒုတိယကမ္ဘာစစ်ကာလကလေးကဆိုရင်ရွှေပြောင်းဒုက္ခတွေရဲ့အလုံးအင်းနဲ့ဝင်ရောက်တဲ့အခြေအနေကိုအနောက်ဥရောပနိုင်ငံတွေရင်ဆိုင်နေရတာပါ။အနောက်ကိုဝင်လာတဲ့ရွှေပြောင်းဒုက္ခတွေအများစုအတွက်တူရကီဟာအထူးကြားစခန်းတစ်ခုဖြစ်နေတယ်လို့ Miss Margot ကဂျာမန်အောက်လွှတ်တော်မှာကြားသာပေးနေကပြောပါတယ်။ရွှေပြောင်းဒုက္ခတွေရဲ့မူရင်းနေရာတွေမှာအခြေအနေတွေတိုးတက်ကောင်းမွန်လာစေဖို့ဥရောပနိုင်ငံတွေနဲ့တူရကီတို့ပူးတွဲလှုပ်ဆောင်ရမယ်လို့ Miss Margot ကပြောပါတယ်။ ဘယ်ဂျီယံနိုင်ငံပြည်ဆော့စ်မြို့မှာဒီကနေ့ကျင်းပမယ့်ရွှေပြောင်းဒုက္ခသည်အချက်တဲဆိုင်ရာဥရောပသမဂ္ဂခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲကိုဂျာမန်ဝန်ကြီးချုပ်တက်ရောက်မှာဖြစ်ပါတယ်ဒီပေါ်နိုင်ငံဘောလုံးအသင်းကောင်းဆောင်နဲ့ကစားသမားလေးဦးဟာငွေယူပြီးလုပ်ပွဲတွေကစားခဲ့တယ်ဆိုတဲ့ဆွဲချက်နဲ့အဖန်ခံထားရပါတယ်။အသင်းကောင်းဆောင်ဆာကာတပါကစားသမားတွေဖြစ်ကြတဲ့ Sandeep Rai, Ritesh Thapa, Vikesh Singh နဲ့ Anjan KC တို့ဟာမလေးရှားနဲ့စင်ကာပူနိုင်ငံတွေကလောင်းကစားတိုင်တွေစီကနေငွေယူပြီးဘောလုံးပွဲတွေကိုရှုံးအောင်ကစားကြတယ်လို့ဆွဆွထားကြောင်းနီပေါ်ရဲ့တပ်ဖွဲ့ပြောခွင့်ရကပြောပါတယ်။ကစားသမားတွေရဲ့ငွေရေးကြေးဆိုင်ရာဝင်ထွက်မှတ်တမ်းတွေကိုဆန်းစစ်ပြီးတော့ရခဲ့တဲ့သတင်းအချက်အလက်ပေါ်အခြေခံပြီးအဲ့ဒီလိုဆွဆွထားလို့ပြောပါတယ်။ငွေယူခဲ့တဲ့ဖြစ်ရပ်တွေက2008ခုနှစ်ကတည်းကစခဲ့တာပါ။ငွေယူပြီးလုပ်ပွဲကစားတဲ့အခုဆွဆွဲချက်ဟာနီပေါ်နိုင်ငံဘောလုံးအသင်းကိုမှွေနှောက်နေတဲ့အရှုပ်တော်ပုံတွေနဲ့နောက်ဆုံးပေါ်လာတဲ့ဖြစ်ရပါနီပေါ်ဘောလုံးဖွဲ့ချုပ်ဦးကထဂနက်စတပါရဲ့တက်တန်းတွင်ဗန်နန်ငွေကြေးဆိုင်ရာမတမာမှုတွေဖြစ်နိုင်ခဲ့ကြပေါ်ကမ္ဘာဘောလုံးဖွဲ့ချုပ် FIFA ရဲ့ကိုကျင်းသိက္ခာဆိုင်ရာကော်မတီကပြီးခဲ့တဲ့နှစ်မှာစုံစမ်းစစ်ဆေးခဲ့ပါသေးတယ်မစ္စတာဂနက်စတပါဟာအာရှဘောလုံးဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဟောင်းလည်းဖြစ်ပါတယ်ခင်ဗျာ
ကြာသပတေးနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ပြူထွေးတို့ကြီးညာပေးခဲ့ကြတာပါအခုထုတ်လွှင့်ပေးမယ့်သတင်းဆောင်ပါတွေထဲမှာတော့အရင်ဆုံးဒီကနေ့လက်မှတ်ရေးထိုးခဲ့တဲ့တနိုင်ငံလုံးအပြစ်ရက်စဲရေးစာချုပ်အခြေအနေကိုကြည့်ကြရအောင်ပါတနင်္ဂနွေလုံးပြက်ကတ်တက်ခိုက်မှုရက်စဲရေးသဘောတူစာချုပ်ကိုဒီကနေ့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့တို့လက်မှတ်ရေးထိုးခဲ့ပြီးတဲ့နောက်စာချုပ်ပါသဘောတူညီချက်အတိုင်း24နာရီအတွင်းတပြည်လုံးအပြစ်ခတ်တိုက်ခိုက်မှုရက်စဲရေးအတွက်အစိုးရကိုတိုင်းရင်းသားခေါင်းဆောင်တဦးကတောင်းဆိုလိုက်ပါတယ်ပြည်ထောင်စုဝန်ကြီးဦးအောင်မင်းကတော့ဒီအတွက်တက်မတော်အပါအဝင်နှစ်ဖက်တက်တွေကဆောင်ရွက်နေကြသလိုလက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေနဲ့လည်းအရင်လက်မှတ်ရေးထိုးထားတဲ့ပြည်ထောင်စုအဆင့်ပြည်내အဆင့်သဘောတူညီချက်တွေအတိုင်းဆောင်ရွက်သွားကြဖို့ရှိတဲ့အကြောင်းပြောပါရယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကနေပြည်တော်ကနေသတင်းပေးပို့ထားပါရယ်ရှင
်ဟုတ်ကဲ့နှစ်ပေါင်း60ကျော်ကြာကမ္ဘာအရှိအကြဆုံးပြည်ရင်းစစ်ပွဲရက်စဲရေးအတွက်ပထမဆုံးခြေလှမ်းအဖြစ်စတင်လိုက်တဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ်ကိုနိုင်ငံတော်သမ္မတအပါအဝင်နိုင်ငံခေါင်းဆောင်တွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကခေါင်းဆောင်တွေဟာပြည်ရင်းပြည်ပကတက်သေးတွေနဲ့အတူအတီးပြုတ်လက်မှတ်ရေးထိုးလိုက်ပြီးဖြစ်ပါတယ်ဒီလက်မှတ်ရေးထိုးပွဲအခမ်းအနားဟာမနေ့9နာရီလောက်မှစတင်ပြီးနေ့ကင်း7နာရီလောက်မှပြီးဆုံးခဲ့ပါတယ်။တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးပြီးတဲ့နောက်စာချုပ်ပါသဘောတူညီချက်အတိုင်း24နာရီအတွင်းတိုက်ပွဲတွေရပ်ဆိုင်းဖို့အတွက်ချင်းမျိုးသားတပ်ဦးရဲ့အဓိပတိကောင်စီဝင်ဒေါက်တာစလိုင်းလျံမုံစခေါင်းကတောင်းဆိုလိုက်ပါတယ
်။ဒီစာချုပ်ကကိုလက်မှတ်ထိုးပြီးပြီ။အဲ့ဒီစာချုပ်ထဲမှာတမဒကြီးကိုတိုင်လည်းလက်မှတ်ထိုးတယ်။တမဒကောက်ကွေဦးစီချုပ်နဲ့ဒုကောက်ကွေဦးစီချုပ်လက်မှတ်ထိုးတယ်။အခုကျွန်တော်တို့စာချုပ်ထဲမှာ24နာရီအတွင်းဒီစာချုပ်ကိုတစ်ဖက်တက်တွေကနေပြီးတော့အုတ်ချီထိအကြောင်းကြားရမယ်ဆိုတာပါပါတယ်ဆိုတော့ဒီစာချုပ်ကိုလက်မှတ်ထိုးပြီးသားဖြစ်တဲ့အတွက်ဒီစာချုပ်ကိုနှစ်ဖက်တက်ကလိုက်နာဖို့လူအတာဖြစ်ပါတယ်အဲ့လိုလိုက်နာဖို့ဆိုတဲ့နေရာမှာဒီစာချုပ်ကဒီနေ့ဖတ်ကြားထားတဲ့အတိုင်ဒီမှာလာပြီးတော့လက်မှတ်ထိုးတဲ့လူတွေဖွဲ့တင်တဲ့တာတက်ဆိုင်တာမဟုတ်ဘူးတနိုင်ငံလုံးနဲ့တက်ဆိုင်တဲ့စာချုပ်ဖြစ်တယ်သူတို့ကြောင့်အစိုးရကိုကျွန်တော်တောင်းဆိုချင်တာကအခုကနေစပြီးတော့ပြည်ထောင်စုမြန်မာနိုင်ငံတစ်ခွန်းလုံးမှာတိုက်ပွဲတွေအားလုံးရက်စေဖို့လက်မှတ်မထူသေးတဲ့အဖွဲ့ရှိနေလဲတိုက်ပွဲထူးဆီးချင်တာအားလုံးရက်စေဖို့ကျွန်တော်တို့တောင်းဆိုချင်ပါတယ်အဲ့ဒါမှကျွန်တော်တို့စစ်ဆေးဆောင်ရွက်မယ်လုပ်ငန်းတွေကိုဆောင်ရွက်လို့ရမှာဖြစ်ပါတယ
်စာချုပ်ပါသဘောတူညီချက်အတိုင်းပြစ်ခတ်တိုက်ခိုက်မှုတွေရက်စေရေးကိုအစိုးရဘက်ကကတိုင်းရင်းသားတွေဘက်ကပါဆောင်ရွက်နေပြီလို့လေပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးအောင်မင်းကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ
်။ဆက်ကတိုင်းရင်းသားနဲ့ဆက်ကနေတဲ့တပ်ဖွဲ့သားများပို့ပြုတ်နေကြတယ်။ကျွန်တော်တို့ကိုယ်တိုင်မရာကြည့်တာဖြစ်ပါတယ်။ဒီမိတ်ကိုပဲဆောင်နေတာပါ။ဒီမိတ်ကအခုဒီမှာဒီကကျွန်တော်တို့ဆက်နေတာဆိုတာအိပ်ပြေဖြစ်ပါတယ်။အဲ့ဒါကြောင့်အားလုံးဒီဆွေရင်ဒီညနေကဆွေရင်ဒီမက်တက်ပြာပြုတ်ပြောဘောတော်ဟုတ်ကြဝတ်ကြည့်ချက်ဆောင်ကြမပေးဘူးတော့ကြာတယ်ဒီမျိုးမျိုးတွေကိုကျွန်တော်တို့ရင်းစည်းချင်တာပေါ့နော်ဒီအမေကလည်းတက်ကအမေကိုဆောက်နေတာ
လက်မှတ်ရေးထိုးရမှာမပါဝင်တဲ့လက်နက်ကိုင်အဖွဲ့တွေနဲ့ပတ်သက်ပြီးအပြစ်ခတ်ရစဲရေးကိုနှစ်ဖက်လိုက်နာဖို့လိုအပ်ကြောင်းဦးအောင်မင်းကဆက်ပြောပါတဲ့
နောက်ကျန်တဲ့လက်မှတ်ထိုးတဲ့အဖွဲ့များတော့ဒါကျွန်တော်တို့ဒီတိုင်းဘိုက်ကက်ပြဆောင်မှုအဲ့လိုဆောက်တော့အလုပ်ကုန်းစက်ကိုပို့ဆောင်ကုန်းစက်ကိုပို့ဆောင်အဲ့ကုန်းစက်ကိုဒီတိုင်းလည်းပြောတာတော့အဲ့ဒါပြည်နယ်စစ်ရှိတဲ့နောက်တော့ပြည်တော်စုစစ်ရှိတဲ့အဲ့ဆောက်ဖို့ဒီတိုင်းလုပ်ပါပါဟိုဆောက်တော့ခုလိုအောင်တဲ့ဘိုးကတော့တစ်ဖက်တည်းလာလို့ဒါပြတ်တယ်လည်းနားမပြတ်တယ်လည်းနား
လက်မှတ်မရေးထိုးသေးတဲ့လက်နက်ကိုင်အဖွဲ့တွေပါဝင်လက်မှတ်ရေးထိုးရေးအတွက်ကိုအစိုးရဘက်ကကလက်မှတ်ရေးထိုးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကပါဆက်လက်ကြိုးပမ်းသွားမယ်လို့လည်းဂရိပြုပြောဆိုကြပါတယ်မြန်မ မြန်မာငင်းချိုင်းစင်တာကအကြီးတန်းကြံပေဦးလာမောင်ရွှေကအရင်ရက်ဆွေးနွေးပွဲတွေမှာကလေးကတမ်ရော့ဘက်က24နာရီအတွင်းပြစ်ကတ်တိုက်ခိုက်မှုတွေရက်စေးကြီးကိုဆောင်ရွက်ဖို့ပြောဆိုထားကြောင်းလည်းပြောပါတယ
်။ဟိုတနေ့ကကျွန်တော်တို့ဒီတိုင်းရင်းသားတွေနဲ့အကြုံညှိနှိုင်းပွဲမှာတမ်ရော့ကတာဝန်ရှိတဲ့ပေါ့လေဒီရက်ပွဲသူကြီးရဲအောင်ကတော့အခုလက်မှတ်ထိုးပြီးပြီးချိန်မှာတမ်ရော့အနေနဲ့ကတော့သူတို့ရဲ့ဆက်သွယ်လမ်းကြောင်းတွေကနေပြီးတော့ချက်ချင်းပေါ့လေ။ဒါကိုဆက်သွယ်ပြီးတော့ပေါ့လေ။ဒီအမေကိုသူတို့ထပ်ပြီးတော့ deliver လုပ်မယ်လို့ပြောသားတာတွေ့ပါတာခင်ဗျအဲ့ဒီတိုင်းပဲဆောင်ရမယ်လို့ပဲကျွန်တော်တို့အနေနဲ့သိထားတယ
်။မြန်မာမှာတော့ပြည်ထောင်စုစူအန်းနဲ့တိုင်းသာလက်နက်ကိုင်အဖွဲ့၈ဖွဲ့ကကိုယ်စားလှယ်တွေဟာဒီကနေ့သဘောတူထားတဲ့စာချုပ်ပါအချက်လက်တွေကိုအကောင့်ထည့်ဖို့ရေးအတွက်ပြစ်ခတ်တိုက်ခိုက်မှုရက်စဲရေးပူးတွဲစောင့်ကြည့်ကော်မတီကိုပြည်ထောင်စုအဆင့်ပြည်နယ်အဆင့်ဒေသန္တရအဆင့်ဆိုပြီးအဆင့်၃ဆင့်နဲ့ဖွဲ့စည်းဖို့အတွက်ဆွေးနွေးကြမှာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲအပြည့်ရစာချုပ်လက်မှတ်ရေးထိုးပြီးနိုင်ငံရေးဆွေးနွေးပွဲတွေစတင်နိုင်ဖို့အတွက်နိုင်ငံရေးဆွေးနွေးပွဲဆိုင်ရာပူးတွဲကော်မတီတရဖွဲ့စည်းဖို့ရှိနေပါတယ်။ဒီကော်မတီကရပ်ပေါင်း60အတွင်းနိုင်ငံရေးဆွေးနွေးရေးမူပေါင်းတွေရေးဆွဲပြီးရပ်ပေါင်း90အတွင်းမှာနိုင်ငံရေးဆွေးနွေးပွဲစတင်နိုင်ဖို့ဆောင်ရွက်ရမှာဖြစ်ပါတယ်။ဒီကနေ့လက်မှတ်ရေးထိုးတဲ့အခမ်းအနားကိုသမိုင်းဝင်နေ့ရက်တည်းအဖြစ်ပြောဆိုသတ်မှတ်ခဲ့ကြသလိုလက်မှတ်ရေးထိုးရာမှာနိုင်ငံတော်သမ္မတဒုသမ္မတနှစ်ဦးတမရော်ကာကွယ်ဦးစီးချုပ်ဒုကာကွယ်ဦးစီးချုပ်လွတ်တော်ဥက္ကရာနှစ်ဦးတို့ပါဝင်လက်မှတ်ရေးထိုးခဲ့တယ်လို့တန်ရနာခေါင်းဆောင်တွေဘက်ကလည်းတပွဲကို3ဦးကြာစီလက်မှတ်ရေးထိုးပြီးနိုင်ငံရေးပါတီတွေကခေါင်းဆောင်20ဦးနိုင်ငံတကာတန်တမန်6ဦးကသက်တည်အဖြစ်ပါဝင်လက်မှတ်ရေးထိုးခဲ့ပါတယ်။ဒီအခမ်းအနားကိုအမေရိကန်တန်မတ်ကြီးပါဝင်အခြားနိုင်ငံကတန်တမန်တွေပြည်ရင်းကလူငယ်နဲ့လူမှုရေးအသင်းဖွဲ့တွေလည်းပါဝင်တက်ရောက်ခဲ့ကြပါတယ်။
တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်ကိုဒီကနေ့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့တို့လက်မှတ်ရေးထိုးခဲ့ကြတဲ့အခြေအနေကိုကိုမိုးစောနေပြည်တော်ကနေပြီးတော့တင်ပြပေးသွားတာပါရှင်။အခုလိုတနိုင်ငံလုံးဆိုင်ရာပြစ်ခတ်ရက်စဲရေးစာချုပ်ချုပ်ဆိုနိုင်တဲ့ပုံမှာတိုင်းရင်းသားခေါင်းဆောင်တွေကြားဝန်တာအားရကျေနပ်သူတွေရှိသလိုပဲစိုးရိမ်မကင်းဖြစ်သူတွေလည်းရှိနေတာတွေ့ရပါတယ်။ကရင်နီမျိုးသားတိုးတက်ရေးပါတီထွေထွေတွင်ရမှုရွှေမျိုးတန်ကတော့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးအတွက်မျှော်လင့်ချက်ကြီးကြီးရှိခဲ့ပေမဲ့အခုစာချုပ်ချုပ်တဲ့အခါမှာထင်သလောက်ဖြစ်မလာခဲ့ဘူးဆိုပြီးတော့အားမလို့အားမရမှုတွေရှိတာတွေ့ရပါတယ်
။ဆက်ရှိဆီထိုးတဲ့ပုံမှာကျွန်တော်တို့ဘယ်လိုခေါ်မလဲ။တော့အများကြီးကြိုးစားတော့မရှိတော့ဘူးလေ။ဒီလိုတနိုင်ငံလုံးပြစ်ခတ်ရက်စဲရေးကိစ္စကြီးဟိုဖြစ်တော့မယ်။လက်မထိုးတော့မချင်းတော့ခံနေနေလေ။တိုင်းရတဲ့မဲ့တမ်းဆက်တုံးတော့နေဖြစ်ရမယ်။ကျွန်တော်တို့ဒီလိုစားတယ်ဒီလိုလည်းမြင်ချင်တယ်။သို့တော်လည်းပဲကျွန်တော်တို့ဒီကနေ့ကြောင်းလို့ဖြစ်မလာမယ်နဲ့အခုနေ့ကျိုးပူတော်ဆိုးလို့ဖြစ်လာတော့ပူပွဲကိုတော်တက်တယ်ဆိုလို့ရှိရင်ဒီတခြားသောဒီတိုင်းမှာဖြစ်ပွဲဖြစ်သွားမယ်ပိုက်ပွဲရဲ့အတွေ့ရောတော်နာမယ့်ပြည်တယ်ဒီတက်ပွဲကဒုက္ခရောက်ရတဲ့ပြည်သူလူထုကိုလည်းကျွန်တော်အားနာဒီစာချုပ်အကောင့်လေးဖော်မယ်လို့ပြောကြတဲ့လူတွေကဘလို့ဒီစာချုပ်ပေါ်မှာတကယ်လည်းဘလို့ပေါ်ထားလဲဆိုရင်ကျွန်တော်ကပူတော်ရည်ကြည့်ပူဝင်ပြောမယ်ဆိုလို့ရှိရင်ဒါဟိုတစ်ဖက်ကဒီအစိုးရရဲ့တမန်တော်ရဲ့တဘောသားကြီးဖို့လိုတာပေါ့နော်
ကရင်ပြည်သူပါတီနိုင်ငံကဖြစ်သူသမိုင်းပညာရှင်ဦးစောထွန်းအောင်ချင်းကတော့အခုလို NCA လက်မှတ်ထိုးနိုင်တဲ့အခြေအနေပေါ်ဝမ်းသာကျေနပ်ရကြောင်း VOE ကိုပြောပါရယ်ဦးစောထွန်းအောင်ချင်းဟာဆိုရင်အရင်စစ်အစိုးရလက်ထက်ကကရင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့နဲ့အစိုးရကြားငြိမ်းချမ်းရေးရအောင်ညှိနှိုင်းပေးခဲ့သူတူလည်းဖြစ်ပါရယ
်ဝမ်းသာပါရယ်ကျွန်တော်တို့ကရင်နေဒုက္ခဆေးရဒုက္ခခံရတာ260ကျော်ပါပြီအခုလက်မှတ်ထိုးလိုက်တာကျွန်တော်သိဝမ်းသာပါရယ်အဲ့နောက်တော့လက်မထိုးဖို့ဖြစ်လာလို့ရှင်လဲပို့ဦးတော့ဝန်စားမှာပါကျွန်တော်ကရင်မျိုးသားတွေအများကြီးအကျိုးရှိပါတယ်တခြားမှုကြောင့်ကျွန်တော်ခံစားရတဲ့ဆင်းရဲဒုက္ခဟာအတိုင်းတာတိတ်ကြီးမှပါတယ်ကျွန်တော်တငယ်ချင်းတွေကျွန်တော်တူတူမှအများကြီးဆင်းရဲဒုက္ခခံရတယ်အသက်ပေးခဲ့ကြရတယ်ကျွန်တော်သိဝန်စားပါတယ်
ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ်အတွင်းရေးမှူးဆိုင်းညွန့်လွင်ကတော့လက်ရှိ NCA စာချုပ်ဟာပြည့်ပြည့်စုံခြင်းမရှိသေးဘူးလို့မြင်ပါတယ်လက်ရှိအဖြစ်ဆိုရင်လည်းရှမ်းပြည်နယ်အတွင်းပြစ်ခတ်တွေရှိနေတုန်းပဲဆိုတာကိုထောက်ပြသွားပါတယ်
။ကျွန်တော်တို့ကအလုံးပါဝင်ပြီးကျွန်တော်ဗျာ။အခုမပါတဲ့အတွက်ကျွန်တော်လည်းလက်မှတ်သွားပြီးတော့အတိအသက်ကြီးလည်းမထူတော့ဘူး။အဓိကတော့အဲ့ချင်းနဲ့အခုလက်လက်သလုံးပါပေါ့နော်။အဲ SSPB 1 high ကိုအမြောက်တည်းပြင်နေတဲ့ကိစ္စပါ။ SSPB ကကျွန်တော်တို့နဲ့ဒါပြင်းပြီးတဲ့အဖွဲ့ကြီးဖြစ်တယ်ကျွန်တော်များတော့ထောက်ထားမှာပါဗျာ။ CNC ကိုပြောရမယ်ဆိုတော့မကြည့်သေးပါဘူး။သူကဆက်ပြီးတော့အောင်ကြီးကြီးဆုံးတဲ့နေရာတွေမရောက်သေးဘူး။ဒါကဘူးဆက်လို့ဒီအသက်ဝင်အောင်အများကြီးဆက်လုပ်ကြပါ။
က ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာမနန်တူးကြာကတော့လက်မှတ်မထိုးနိုင်သေးတဲ့တိုင်းရင်းသားလက်နက်ကိုင်တွေကိုစီရေးအရဖိအားပေးတာမျိုးမဟုတ်ပဲ NCA မှာပါဝင်နိုင်ဖို့စီယုံဆောင်ရွက်သွားမယ်ဆိုရင်တော့တနိုင်ငံလုံးအတိုင်းအတာဆောင်တဲ့အပြစ်ခတ်ရက်စရေးသဘောတူညီချက်ဟာပို့ပြီးတော့အသက်ဝင်လာမယ်လို့ VOA ကိုပြောပါတယ်
အခုဒီအကိုအခုလက်မှတ်ရထူတဲ့ဆိုတာလက်ခိုင်ပါပါတယ်။အရင်ကနေရှေ့ဆက်ပြီးတော့မှနိုင်ငံစင်းပွဲကိုဒါဒီဇိုင်းမမှဥတည်သွားရမှာပဲ။ဒီလိုရှိရင်ဒီလက်မှတ်မရထူသေးတဲ့အဖွဲ့အစည်းဒီပေါ်မှာလည်း CA ရဖိအားပေးတာမျိုးမရှိပဲနဲ့ဒါဒီလက်မှတ်ရင်းထူလာနိုင်အောင်နိုင်ငံစင်းပွဲပဲဘယ်ရောက်ရှိလာအောင်ဒါဒီအစိုးရအနေနဲ့သူတို့ဆွဲခေါ်သွားဖို့လိုအပ်တာပေါ့။အဲ့ဒါလို့ဆိုရှင်တော့ဒီအခုလက်မှတ်ရေးထိုးလိုက်တဲ့ဒီသဘောတူညီချက်စာချုပ်ခါတန်ဖိုးရှိတဲ့စာချုပ်တစ်ခုဖြစ်လာမှာပါအဲ့တော့ဒါကဒီရှေ့ဆက်လုပ်သားမဲ့ဒီလုပ်ငန်းစဉ်ဒီပေါ်မှာခြေလမ်းဒီပေါ်မှာဒါမိုတီတယ်လို့မြင်တယ်လေ
တနိုင်ငံလုံးအပြစ်ခတ်ရက်စရည်နဲ့ပတ်သက်လို့တိုင်းရင်းသားခေါင်းဆောင်တချို့ရဲ့အမြင်နဲ့စိုးရိမ်မှုတွေကိုကြားခဲ့ကြရတာပါအခုတော့ပြည်ပရမြန်မာနိုင်ငံသားတချို့သူတို့မဲပေးခွင့်မရတော့ဘူးလို့ပြောနေကြတဲ့အကြောင်းပဲကိုအလှည့်ပေးပါမယ်ကြိုတင်မဲပေးဖို့နှစ်ရက်အလိုကြမှမဲပေးခွင့်မရဘူးလို့မြန်မာတန်ယုံကအကြောင်းကြားလာတဲ့အတွက်အမေရိကန်ရောက်မြန်မာနိုင်ငံသားအချို့မဲပေးခွင့်ဆုံးရှုံးမဲ့အခြေအနေကြုံနေရပါတယ်လာမယ့်ရွေးကောက်ပွဲအတွက်အာရှနိုင်ငံတချို့မှရောက်နေကြတဲ့မြန်မာနိုင်ငံသားတွေဒီကနေ့ကြိုတင်မဲတွေစပေးနေကြပြီဖြစ်တယ်လို့အမေရိကန်ပြည်ထောင်စုမှာတော့ဒီလ18 18ရက်တွေမှာကြိုတင်မဲပေးဖို့ရှိပါတယ်ဒီအကြောင်းဆက်သွယ်မေးမြန်းထားတဲ့မက်ခင်ဖြူထွေးကပြောပြပေးပါမယ်ရှင
်အမေရိကန်ပြည်ထောင်စုရောက်မြန်မာနိုင်ငံသားတွေအနေနဲ့လာမယ့်နိုဝင်ဘာရွေးကောက်ပွဲအတွက်ကြိုတင်မဲပေးဖို့ရက်ကိုဒီလ18ရက်နဲ့18ရက်စနေတနင်္ဂနွေနေ့ရက်သတ်မှတ်ပေးထားတာပါကြိုတင်မဲပေးဖို့နှစ်ရက်အလိုကြမှာကိုပေးရမယ်ကြိုတင်မဲဆန္ဒလက်မှတ်ပါမလာတာကြောင့်တန်ယုံမှာမဲလာပေးလို့ရမှာမဟုတ်တဲ့အကြောင်းကြားစာရထားသူတချို့လည်းရှိပါတယ်။လွန်ခဲ့တဲ့3လလောက်ကတည်းကစလို့ကြိုတင်မဲပေးခွင့်ရဖို့အတွက်ပုံစံ15လျှောက်လွာဖြည့်ပြီးကိုဘက်ကလိုအပ်တာတွေလုပ်ခဲ့ပေမဲ့လို့အခုလိုမဲပေးခွင့်ရတော့မှာမဟုတ်ဘူးလို့အကြောင်းကြားလာတဲ့အပေါ်မှာစိတ်ပြက်ရတဲ့အကြောင်းမက်ဆာချူးဆက်ပြည်နယ်ဘော့စတန်မြို့မှာရောက်နေတဲ့မဲရီမြင့်ကပြောပါတယ်
။ "तू อ่ะအာပြန်လာလဲဆိုတော့ဟိုဖုန်း15ကိုလည်းဟိုပါပေါ့နော်ဒီတန်ရုံးကနေပြီးတော့တဲ့သူတို့ဒီပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတင်ပြပေးပြီးပြီတဲ့အဲ့ဒါတည့်ချက်ပေါ့နှစ်ချက်ကအဲ့လူကြီးမင်းရဲ့နာမည်ကဒီကျိုတင်မဲဆင်းမှာပါတယ်တဲ့ဒါပေမဲ့တဲ့ကျိုတင်မဲဆင်းတာမှာမဲလက်မှတ်မပါခြင်းကြောင့်လူကြီးမင်းအနေဖြင့်လာရောက်မဲပေးနိုင်မှာမဟုတ်ဘူးဆိုပြီးတော့ဝန်းနေဆိုတာအတိပေးရပါတယ်ပေါ့နော်အဲ့ဒါနံပါတ်3ကအဲ့ကိစ္စနဲ့ပတ်သက်ပြီးတော့တဲ့ဟိုတဆိုင်ရရေကောက်ပွဲကော်မရှင်ကိုဓာတ်ရိုက်ဆက်သွယ်မေးမြန်းနိုင်မှာကြောင့်အတိပေးဖို့ပြအပ်ပါတယ်ပေါ့နော်အဲ့လိုပဲရေးပြီးတော့လေးစားစားချင်းမြန်မာတန်ယုံဝါရှင်တန်မြို့ဆိုပြီးတော့ပို့လာပါတယ်မှာအဲညီမကတော်တော်ဒေါကန်သွားတယ်ဘာလို့လဲဆိုလေဂျွန်လာမှာတော့သူကဖုန်း3ထုတ်ပေးတယ်ထုတ်ပြီးတော့ညီမကလည်း all able ဟိုဗုတ်လုံးမယ်ပေါ့ဆိုပြီးတော့တင်လိုက်တယ်နောက်ဇူလိုင်မှာလည်းဖုန်း15ပြောင်းသွားပြန်အောင်အဲ့ဒါနဲ့အဲ့လိုလဲရတယ်ထပ်တင်တယ်ပေါ့နော်ဆိုကိုနေပါရလားဆိုပြီးတော့လဲကွန်ဖာရင်းဖြစ်အောင်လို့ထပ်ပြီးတော့ဖြစ်တာကိုကဟိုမဲပေးတင်လုံးလို့အဲ့ဒါဒီဟိုအထီလုံခဲ့တဲ့လားအဒီညီမနာမည်ပါတယ်ဆိုတဲ့အကြောင်းသူတို့ကပြောတယ်မှာအဲ့ဒါဟိုအခုဒီလို့နောက်ဆုံးမဲပေးရမယ့်အချိန်ကြာကြမှာသူတို့ကပြောတယ်မဲဆန္ဒလက်မှတ်မပါလားဆိုတော့ညီမဟိုအရန်လက်ကတ်နေပြီလေဟိုအဲ့ညီမတို့ရက်ွက်ကိုဖုန်းခေါ်ပြီးတော့မေးတယ်ဆိုရင်တော့မှဟိုမြင်ချင်းမမိတော့မှပြီးတော့ဟိုဘက်မှာလည်းအဲ့လိုလုပ်ပြီးမဲ့ဟိုလူပန်းကလည်းမရှိဘူးပြီးတော့ရေကောက်ပွဲဟိုကော်မရှင်ကဒါသူတို့လုပ်ရမယ့်အလုပ်ပဲလေအဲ့ဒါဟိုသူတို့ပြည်ပြောင်းမလုပ်ဘဲနဲ့ဒီဟိုဟာလုပ်တယ်ဆိုတာကတော့စာပဲထုတ်ပြလိုက်တယ်ဆိုတာတော့အဲ့လိုမျိုးမတရားဘူးလို့ထင်တာပဲ
ဒီလိုမျိုးကြိုတင်မဲ့ဆန္ဒမဲ့လက်မှတ်မပါလာဘူးဆိုတာဘာကြောင့်မပါလာတာလဲဆိုတာကိုအချောင်းပြချက်သူကမပေးဘူးလား
မပေးတာဟုတ်မှဘလို့ပြန်လို့ရမလဲဆိုတာလေအဲ့လိုဒီလိုမျိုးရွေးကောက်ပွဲကော်မရှင်ခွဲဆိုတာကိုပဲဆက်သွယ်ပေါ့နော်အဲဒီကော်မရှင်ခွဲဆက်သွယ်ရမယ်ဆက်သွယ်တဲ့နံပါတ်ဒီပါရီဘယ်မှာသွားရှာရမလဲဆိုတာလည်းမပြီးတာဟုတ်မ
ှအလားတူအကြောင်းပြချက်နဲ့ပဲဒီမဲပေးခွင့်ရတော့မှာမဟုတ်ဘူးဆိုပြီးအကြောင်းကြားခံရတဲ့သူနောက်တူကတော့လက်တလောနယူးယောက်ပြည်နယ်အထက်ပိုင်းမှာနေထိုင်နေတဲ့မက်အီလိုင်မာ
သူများရင်ပိုင်ကိုချပါမပါလဲပေါ့နော်ဟို35လက်ဖြစ်ရတာနဲ့ပေါ့အဲ့တော့သူတို့ကအဲ့မပါတဲ့ပုံကိုရတဲ့ဟိုကအဲ့မပါတဲ့ကိစ္စနဲ့ဆက်နေရွေးတဲ့သက်ဆိုင်ရာမြို့နယ်ရွေးကောက်ပွဲကော်မရှင်ပွဲများတိုက်ရိုက်ဆက်သွယ်မင်းမြန်ဆောင်ရွက်နိုင်ပါကြအောင်လေဆိုတော့တို့ရောရှင်းပြမယ်ပုံမရှိဘူးဒီ US မှာနေလို့ Embassy ကိုအကူရဟာတို့ကပမာဒီကိုပြန်ပြီးရောဆက်သွယ်ထားနေတယ်ဘယ်သူမှပြန်လဲပေါ့နော်ကိုယ်ပြန်လဲမဟုတ်သလိုပဲတကယ်လဲဟို format ဖြစ်ခဲ့တဲ့ဟာကြီးလို့နော် ပြီးတော့ကြားလာပြီး form ဖြည့်ရလေ3လလောက်ရှိပြီအဲ့ဒါခုမှတော့ကပ်ပြီးတော့အဲ့လိုပြောရလားပေါ့နော်စောစောစီစီပြောပါလားဆိုလဲလိုက်လုပ်လို့ရပြီ
ကျူတင်မဲဆန္ဒလက်မဲ့မပါတဲ့ပုံကိုယ်ရည်အနေနဲ့ဒီကိစ္စကိုသက်ဆိုင်ရာမြို့နယ်ရွေးကောက်ပွဲကော်မရှင်ခွဲကိုတိုက်ရိုက်ဆက်သွယ်မေးမြန်းပါလို့တာဝန်ကပြောပေမဲ့လို့တကယ်တမ်းဆက်သွယ်တဲ့အခါကျရင်မဲပေးခွင့်ရအောင်ချက်ချင်းလုပ်ပေးမှလားဆိုတာကလည်းကျူတင်မဲပေးခွင့်ရဖို့ကြိုးစားနေသူတွေကြားမှာဆိုရင်းနေတာပါအမေရိကန်ပြည်ထောင်စုမှာကျူတင်ဆန္ဒမဲလက်မဲ့ပါတဲ့သူတွေအနေနဲ့ကတော့ဝါရှင်တန် DC နယူးယောက်နဲ့လော့စ်အိန်ဂျလိစ်မြို့တွေမှာရှိတဲ့မြန်မာတန်ယုံအမေရိကန်ကိုယ်စားလှယ်အဖွဲ့ယုံနဲ့ကောင်စစ်ဝင်ကျုပ်ယုံတွေမှာမဲပေးကြမှာဖြစ်ပါတယ်
ကျူတင်မဲဆင်းတွေထဲမှာအမြီပါပြီးတော့ကျူတင်မဲလက်မှတ်မပါတဲ့ဘဲဖြစ်နေလို့မဲပေးခွင့်ဆုံးရှုံးမဲ့အခြေအနေနဲ့ရင်ဆိုင်နေရတဲ့အမေရိကန်ရောက်မြန်မာလူမျိုးတချို့ရဲ့အတွေ့အကြုံကိုမက်ကင်ဘူးတွေစုံစမ်းတင်ပြသွားတာပါရွေးကောက်ပွဲမဲဆန္ဒရှင်တွေရင်ဆိုင်နေရတဲ့အခက်အခဲနဲ့အခြေအနေတွေကိုနားဆင်ခဲ့ရပြီးတဲ့နောက်အခုရခိုင်ပြည်နယ်ဘက်ကိုရွေးကောက်ပွဲမဲဆက်စည်းရုံးရေးဆွေးနွေးတော့ဆန်းစုကြည်ရဲ့ခရီးစဉ်ကိုလည်းပြောပြပေးပါဦးမယ်မြန်မာဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ရဲ့ရခိုင်ပြည်နယ်ခရီးစဉ်အတွင်း NLD အနေနဲ့လုံခြုံရေးကိုတင်းတင်းကြပ်ကြပ်ဆောင်ရွက်ထားတယ်လို့တန်တွဲခရိုင် NLD ဥက္ကဋ္ဌကပြောပါတယ်။ဒါ့အပြင်အာဏာပိုင်တွေနဲ့ပူးပေါင်းပြီးခရီးစဉ်အတွင်းမှာစုပူမှုတွေမဖြစ်ရအောင်ထိန်းသိမ်းသွားမယ်လို့လည်း NLD ကပြောပါတယ်။ရခိုင်ပြည်နယ်တန်တွဲတောင်ကုတ်ကွာစတဲ့မြို့တွေစီမဲဆွယ်စီယုံရေးသွားမဲ့ဒေါအောင်ဆန်းစုကြည်ရဲ့လုံခြုံရေးအခြေအနေတွေတောင်အကြောင်းကိုတော့ရခိုင်ပြည်နယ်တန်တွဲကိုရောက်နေတဲ့ VOA သတင်းတောက်ကိုစီသူကပြောပြပေးမှာပ
ါမနက်ပြန်အော်တိုဝါလာ16ရက်နေ့မှာရခိုင်ပြည်နယ်ကိုရောက်ရှိလာမဲ့ဒေါအောင်ဆန်းစုကြည်ရဲ့လုံခြုံရေးကိုအထူးအလေးထားပြီးတော့တင်းတင်းကြပ်ကြပ်ဆောင်ရွက်သွားမယ်လို့တန်တွဲခရိုင် NLD ဥက္ကဋ္ဌဦးဝင်းနိုင်ကပြောပါတယ
်လုံခြုံရေးကိုကျွန်တော်တို့တော်တော်ကြီးကိုကျွန်တော်တို့တင်းတင်းကြပ်ကြပ်လုပ်ထားပါတယ်ဒါပေမဲ့စိုးရိမ်စိတ်ကတော့ခုနကလည်းအမေရိကန်တိုင်းကလှမ်းမိတယ်ပေါ့နော်စိုးရိမ်စိတ်ကတော့စိုးရိမ်စိတ်ရှိတယ်ကတော့စိုးရိမ်တာပေါ့စိုးရိမ်တာတော့အထူးစိုးရိမ်တာပေါ့ဒါပေမဲ့ဟိုဖြစ်လာတယ်ဆိုတော့ပြဿနာကြီးကြီးမားမားမဖြစ်လာအောင်ထိန်းရမယ်လေတကယ်လို့ပြဿနာကြီးကြီးမားမားဖြစ်ခဲ့မယ်ဆိုရင်ထပ်ပြီးတော့ကိုယ့်ပြည်နယ်မှာအမဲစစ်ထပ်ပြီးတော့ဆွန်သွားရင်ပို့ပြီးတော့အခုံးမတဲ့ကောင်ကြောင့်တလေလုံးပို့ပေါ့ရခိုင်ပြည်သူပြည်သားတွေအားလုံးကတော့ဒေါန်ဆန်းစုကြည်ကိုတော်လိနေတယ်သူထင်တယ်။ဘာလို့လဲဆိုတော့အခုရေကောက်ပွဲကင်ပင်းကာလရောက်လာတဲ့အခါနိုင်ငံကြီးရေချင်တော်တော်ကြီးမြင့်တက်လာတွေ့ရတယ်ပေါ့။အဲ့လားကြောင့်ဆိုးလို့ဆိုးရင်လည်းဟိုကြီးကြီးမားမားပြဿနာမျိုးလည်းမဖြစ်ဘူးလို့ပဲထင်ထားတာပေါ့
။အာဏာပိုင်အဖွဲ့အစည်းတွေနဲ့လည်းပူးပေါင်းဆောင်ရွက်သွားမယ်လို့ဥက္ကဋ္ဌကဆက်ပြောပါတယ
်။အာဏာပိုင်ဘက်ကလည်းမြို့မြို့ဖိုင်နဲ့တွေ့ရဆုံးပြီးတော့ဒီလိုပြဿနာမျိုးတွေမဖြစ်ရအောင်အဲဒါဓာမျိုးတွေလုံထန့်ရရှိခဲ့ရင်လည်းထင်းထင်းသိသိနဲ့မဖြစ်အောင်ထိန်းပြီးတက်ဖို့သူတို့ကလည်းပြောဆိုထားတာရှိပါတယ်တဲ့
ဒေါ်ဆန်းစုကြည်ရဲ့လုံခြုံရေးကိုအနီးကပ်လုံခြုံရေးအဖွဲ့တွေအပြင်ဒေတာ NLD အဖွဲ့ဝင်အင်အား900ကျော်နဲ့လည်းလုံခြုံရေးတင်းတင်းကြပ်ကြပ်ဆောင်ရွက်သွားမယ်လို့တန်တွဲခရိုင် NLD ကပြောပါတယ်ဒါ့အပြင်တန်တွဲမြို့တွင်စီတန်းလက်လက်တာနဲ့စူပူချမ်းဖတ်မှုတွေမလုပ်ကြဘူးတန်တွဲမြို့ထွေထွေအချွေမှုယုံကဒီကနေ့ရက်စွဲနဲ့ဒေတာနာရအမိတ်ကြော်ညာချက်တစ်ခုထုတ်ပြန်လိုက်ပါတယ်ဒီကြော်ညာချက်ဟာအော်တိုဘောလ15ရက်နေ့ကနေနိုဝင်ဘောလ17ရက်နေ့အထိအကျုံးဝင်မှာဖြစ်ပါတယ်ပါလာရေးလူမျိုးရေးမတူညီမှုတွေအကြားအကဲဆက်တဲ့ရခိုင်ပြည်နယ်ဒေသမှာဒေါန်ဆန်းစုကြည်ရဲ့လုံခြုံရေးကိုအထူးစိုးရိမ်နေကြတာပါဒေါန်ဆန်းစုကြည်ရဲ့ရခိုင်ပြည်နယ်ခီးစဉ်အတွက်ရှေ့ပြေးရောက်ရှိနေတဲ့ဒေါန်ဆန်းစုကြည်အနီးကပ်လုံခြုံရေးအဖွဲ့ကဒီကနေ့တောင်ကုန်းမြို့ကိုသွားတဲ့လမ်းမှာအုပ်ချုပ်ရေးဝန်ထမ်းတွေကသတိပေးတားဆီးခဲ့တယ်လို့လုံခြုံရေးအဖွဲ့ဝင်တူဖြစ်တဲ့ကိုလင်းလင်းကသူ့ရဲ့လူမှုကွန်ရက်ဆာမျက်နှာ Facebook မှာဖော်ပြခဲ့ပါတယ်လုံခြုံရေးအဖွဲ့သားတွေကတချို့ကအစ္စလမ်ဘာသာဝင်တွေလို့သတင်းလွှင့်ထားတာကြောင့်တတိနဲ့သွားလာနိုင်မှုအသိပေးပြောကြားရတာဖြစ်တယ်လို့လုံခြုံရေးအဖွဲ့ဝင်တူကပြောပါတယ်မြန်မာဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်ဟာမနက်ဖြန်အော်တိုဘားလ16ရက်နေ့မှာတောင်ကုန်းမြို့မှာမဲဆွယ်စည်းရုံးဟောပြောမှာဖြစ်ပြီးတော့အော်တိုဘားလ18ရက်နေ့မှာတန်တွဲမြို့အော်တိုဘားလ17ရက်နေ့မှာကွာမြို့တွေမှာမဲဆွယ်စည်းရုံးဟောပြောပွဲတွေဇက်တိုက်ပြုလုပ်သွားမှာဖြစ်ပြီးတော့ကွာမြို့ကနေအေရော်ဒီတိုင်းအတိုင်းချောင်းမြို့ကိုကားလမ်းကနေတဆင့်သွားရောက်ဖို့စီစဉ်ထားတယ်လို့မြန်မာဒီမိုကရေစီဖွဲ့ချုပ်ကထုတ်ပြန်ထားပါတယ်ခင်ဗျာ
ဒေါန်ဆန်းစုကြည်ရဲ့ရခိုင်ပြည်နယ်မဲဆွယ်စည်းရုံးရခီးစဉ်အကြောင်းကိုစီသူပြောပြသွားတာပါ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင် VOA အမေရိကန်အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါလိမ့်ရှင်
ဗျူရီမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆက်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆက်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့ လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်။အခုည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ် VOE မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်အောက်တိုဘာလ15ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190 kHz 1595တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ဒီအစီအစဉ်တွေထဲမှာတော့အရင်ဆုံးကျမ်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်ပြီးလွတ်တော်ကိုယ်စားလှယ်အများစုအနိုင်ရရှိရုံနဲ့သမရအစိုးရဖွဲ့စည်းနိုင်တာမဟုတ်တဲ့အကြောင်းမြမအရေးသုံးသပ်ချက်တခါတိုင်ရင်သတင်းလွှာကဏ္ဍမှာတော့
ကျွန်တော်တို့ကြောက်မှုမှာ test ဖြစ်တယ် test data အင်ဂျင်နီယာလည်းနေတယ်ကျွန်တော်တို့ကြောက်မှုမှာ meet ကျတယ်ဆိုတော့အဲ့ဒါမျိုးပေါ်ကလူတွေ
ကြောက်ဖြစ်မျိုးနယ်ကတဘာဝတန်ခွင့်နဲ့လက်ပတ်နေတဲ့ဒီအစားလျှက်စစ်ဖြန့်ပြူပေးဖို့တောင်းဆိုတာဘာကြောင့်လဲဆိုတာကိုလည်းနားဆင်ကြရမှာပါအခုလိုစီစဉ်တွေတဲ့ကမှအရင်ဆုံးကျန်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်မှာတော့စီအိမ်ကင်ဆာအကြောင်းကိုတင်ပြပေးထားပါတယ်ရှင်မြန်မာနိုင်ငံမှာစီအိမ်ကင်ဆာဖြစ်များလာရမှာအသက်ကြီးလာသူတွေမှာပုံမှန်ပိုဖြစ်တာအပြင်အသက်30 40လူငယ်လူလတ်ပိုင်းတွေမှာပါဖြစ်လာတာကိုတွေ့နေရတယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြနေပါတယ်ဘလို့လူမျိုးတွေမှာဒီစီအိမ်ကင်ဆာဖြစ်ဖို့အန်ဒီရဲ့ပုံများတယ်လေဘလို့ကာကွယ်ကုသနိုင်လဲစတဲ့အကြောင်းအရာတွေကိုစီးနဲ့ကြောက်ကပ်ခွဲစိတ်အထုကုဆရာဝန်ကြီးဒေါက်တာကျော်မြင့်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคดร.จอมเนี่ยครับကျွန်တော်တို့ဒီစီးအိမ်ကင်ဆာဖြစ်တာကမြန်မာနိုင်ငံမှာဖြစ်နှုန်းများလားဆရာကြီ
းဟုတ်ကဲ့ဒီစီးအိမ်ကင်ဆာကတော့ကဘာပေါ်မှာဆိုရင်ဒီကောက်ကက်နဲ့စီလံရောင်ကင်ဆာတဲမှာဟိုအဖြစ်များတဲ့ရောဂါတစ်ခုပါပဲဒီစီးအိမ်ကင်ဆာကအမျိုးသားတွေမှာပိုဖြစ်နေစီပါတယ်အမျိုးသမီးတွေထက်သုံးကပိုများပါတယ်အသက်အရွယ်အဖြစ်ဆိုရင်တော့သူကအသက်ကြီးပိုင်းမှာဖြစ်တယ်ပေါ့နော်အဲ့ဒီမဲ့ကျွန်တော်တို့အခုဗမာပြည်မှာဆိုရင်အခုအသက်ကြီးပိုင်းနေတော့မကဘူးအသက်ငယ်တဲ့လူတွေမှာပါအကြည့်လာရတယ်ပေါ့နော်အသက်မှာပြင်30 40အရွယ်လောက်တွေမှာတွေ့လာနေရတယ်ပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဒီယောဂါကဘလို့လူတွေမှာအဖြစ်များလဲဆရာ
စိတ်လေးပေါ့တဲ့လူတွေမှာအဖြစ်များတာကိုတွေ့ရတယ်စိတ်လေးမပေါ့တဲ့လူတွေထက်ဆိုင်ရင်ဒီစိတ်ကစားဖြစ်ဖို့အခွင့်အလမ်းစားနေ၅စားအထိပုံများတယ်ပေါ့နော်အဲ့စိတ်ကစားဖြစ်တဲ့လူတွေရဲ့50ရာခိုင်နှုန်းနေရာဒီစိလိတောက်တာနဲ့ဆက်နွယ်မှုရှိရဆိုတာလည်းကျွန်တော်တွေ့ရှိရတယ်ပေါ့နောက်တစ်ခုကတော့သူရဲ့ဒီအလုံးကန်နေလဲပတ်သက်နေတယ်အလုံးအလုံးကန်နေပတ်သက်တယ်ဆိုတော့ဥပမာရာဘာလုပ်ငန်းတွေစီးတုပ်လုပ်ငန်းတွေနောက်တက်တရားလုပ်ငန်းတွေပေါ့အဲ့လိုလုပ်ငန်းတွေနဲ့ဆက်နွယ်မှုရှိနေတဲ့လူတွေကဒီရာဘာတွေစီးတုပ်စီးတွေအမှအေမက်တစ်ဟိုက်ဒရိုကာဘုန်းလို့ခေါ်တဲ့ဒီဓာတ်ပစ္စည်းနဲ့အချင်းကြံရသွားသူဖြစ်ပြလာတဲ့အချိန်မှာသူတို့မှာလည်းအဲ့ဒီလိုစီးရင်ကစားဖြစ်ဖို့အခွင့်အရေးပုံများတာကိုတွေ့ရတယ်။နောက်တစ်ခုကတော့ဒီတချို့လူနာတွေမှာဒီတခြားယောဂါကြောင့်ပေါ့ဥပမာအဖြစ်အမျိုးသမီးတွေမှာတိမ်ကောင်းကင်ဆာဖြစ်လို့သူတို့ကတက်ရောက်ကြည့်ပြထားတယ်ဆိုလို့ရှိရင်အဲ့ဒီလူတွေမှာလည်းဒီစီးရင်နဲ့ပတ်သက်ပြီးတော့ယောဂါကြီးဖြစ်လာတော့တွေ့ရတယ်။ဒီစီးရင်ကင်ဆာနောက်ပိုင်းမှာဖြစ်လာတာကိုလည်းတွေ့နေရပါတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအဖြစ်များတဲ့လူနာကိုလည်းကျွန်တော်သိချတာပါဆရာเนาะအဲ့ဒီခါကျတော့ကာကွယ်နိုင်ဖို့အတွက်ဆိုလို့ရှိရင်ဆရာ
ဒီခုနပြောတဲ့သူတို့ရဲ့ဒီ risk factor လို့ခေါ်တဲ့ဒီစိလိတောက်တာတွေတော့သူတို့ရဲ့ဒီတော့အလုံးကံနဲ့ပတ်သက်တဲ့အချက်လက်တွေပေါ့သိထားဖို့လိုတယ်ပေါ့เนาะကိုကအဲ့ဒီလိုလုပ်ငန်းတွေနဲ့ဆက်နွယ်မှုရှိနေတယ်ကိုကတကယ်ကိုစိလိကိုဟိုမြစ်စီလာများတောက်တုံးလာတဲ့ဆိုလို့ရှိရင်တော့ဒါရီယာရှောင်ရှားလို့ရနိုင်တဲ့ချက်တွေပေါ့နော်အသက်ကတော့ကျွန်တော်တို့ကရှောင်လို့မရဘူးပေါ့ဒါအသက်ကြီးလာရင်သူကဒီလိုကင်ဆာနဲ့ဆက်နွယ်ပြီးတော့ယောဂါတွေဖြစ်လာတာတွေကတော့ဒါကတော့လက်ခံရမှာပေါ့နောက်တစ်ခုကတော့ယောဂါကိုစောစောတီးဖို့လည်းလိုတာပေါ့စောစောတီးလို့စောစောကုနိုင်တယ်ဆိုရင်တော့ယောဂါရဲ့အသက်ညှို့တဲ့အချိန်မှာပဲကျွန်တော်တို့ကုသနိုင်လို့ရှိရင်အဲ့ဒီရလက်ကကောင်းတယ်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီစောစောတီးနိုင်ဖို့ဆိုလို့ရှိရင်ဘလို့ယောဂါလက္ခဏာတွေကိုစောင့်ကြည့်ဖို့လိုမလဲဆရာ
။အနံပါတ်၁ကတော့စီးထဲမှာတွေးပါတာပေါ့။ဒီ85ရာခိုင်နှုန်းလောက်ဟိုဒီနာရီကသူကစီးထဲမှာတွေးပါပြီးတော့ကျွန်တော်တို့ဒီကိုရောက်လာတတ်တယ်ပေါ့နော်။တွေးပါတဲ့ဆွဲနေရာမှာဒါမျက်စိနဲ့မြင်ရတာပေါ့ တချို့ကတော့မျက်စိနဲ့မမြင်ရဘူး။ကျွန်တော်စီးကိုတက်လိုက်မှပဲတွေ့နိုင်တယ်ပေါ့နော်။နော်ဒါစီးနဲ့ပတ်သက်ပြီးလို့ရှိရင်ဒါအမှစီးမကြမ်းကြသွားမယ်။စီးကျင်မယ်။စီးကုန်အောင်မယ်။နော်ဒါတချို့ဆိုလို့ရှိရင်ခါနာမယ်။အသားတောက်ပြီးပြက်မယ်။ခန္ဓာကိုယ်လေးကင်းကြီးကျော့ကြလာမယ်။ချောင်းဆိုးပြီးပြေးပါလာမယ်။ဒီလိုင်းကြောင့်မှဖြစ်တယ်ဆိုပေမဲ့လေဒီယောဂါအဖြစ်ရင်ပါတယ်အများပေါ့သူကတခြားနေရာကိုပြန်ပြီးတော့မှဒီတခြားလက္ခဏာတွေပါပေါ်လာတတ်တယ်တချို့ကလို့ရှင်ဒီစီလိုင်းကြောင်းမှလုံးဝပိတ်သွားတယ်ပိတ်သွားပြီးတော့စီးနေသွားတယ်စီးလုံးဝမထွက်တော့ဘူးအဲ့ဒါမထွက်တော့ဘဲနဲ့စီးစိတ်တွေတက်လာတယ်အဲ့လိုစီးစိတ်တွေတက်လာတဲ့အခါမှာဇူနာရီယာတတိလစ်ပြီးတော့ကျွန်တော်တို့စီကိုရောက်လာတတ်တယ်ပေါ့နော
်ဟုတ်ကဲ့ဆရာအဲ့ဒါကြောင့်အခုလိုဒီယောဂလက္ခဏာတွေဖြစ်လာပြီဆိုလို့ရှိရင်တော့အမြန်ဆုံးဒီဆေးရုံဆေးခံပြပြီးတော့ကုသမှုအမြန်ခံယူသင့်တာပါဆရာနော
်ဟုတ်ပါတယ်ခင်ဗျာဟုတ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီကုသနိုင်မှုအပိုင်းမှာရောဆရာရေဒီစောစောတည်တဲ့အပိုင်းနဲ့နောက်ကျမှတည်တဲ့အပိုင်းနဲ့အဲ့ဒီအခြေအနေလေးကိုရှင်းပြပေးပါလား
သူကဒီကျွန်တော်တို့ခုနပြောတဲ့လက္ခဏာတွေရှိပြီဆိုရင်တော့ဒါချက်ချင်းတော့ကြားဖို့လိုတယ်ပေါ့ဆရာဝန်တွေနဲ့တိုင်ပင်ဖို့လိုတယ်ပေါ့တချို့ကြတော့ယောဂမှာသူကစီးထဲမှာစီးရအချိန်မဲပါလိုက်တယ်ပြီးတော့သူကကောင်းသွားတယ်ဘာမှမဖြစ်ဘူးတော့နိမ့်နေကြည့်ရောနေတယ်တချို့ဆိုတမင်းတမင်းလောက်ဒီမိမိတက်တော့နေပြီနောက်တစ်ချိန်စီးထဲမှာစီးပြန်ပါမှာအဲဒီဆရာဝန်မျိုးပြန်ပြတဲ့အချိန်မှာယောဂါကတတော်လေးအကျင့်ကိုရောက်နေဆိုတော့တတိခါမှာကစီးထဲမှာစီးပါလိုက်ပြီဆိုတာနဲ့တချိန်လဲပါပါနှစ်ချိန်လဲပါပါဒါချက်ချင်းကိုစစ်ဆေးပြနေလို့မှတ်ထားပါမယ်အဲ့တော့ဒီလိုစီးထဲမှာစီးပါပြီစီးနဲ့ပတ်သက်တဲ့လက္ခဏာတွေဖြစ်လာပြီဆိုရင်တော့ဒီကရဆရာဝန်နဲ့တိုင်ပင်တော့ပြီးလို့ရှိရင်ကျွန်တော်တို့ဒီစီမေတောက်ကအထူးကုဆရာဝန်နဲ့တိုင်ပင်ရင်းနဲ့အဲဒီမှာကျွန်တော်တို့ကဆက်လက်ပြီးတော့မှစစ်ဆေးစရာကြီးတာစစ်ဆေးရမယ်ပေါ့နော်စစ်စစ်မယ်တွေးစစ်မယ်ပြီးလို့ရှိရင်ကျွန်တော်တို့တမ်းမှန်နေပေါ့တမ်းမှန်မှာကျွန်တော်တို့ဒီ PD တမ်းမှန်လို့ခေါ်တဲ့ Ultrasound နောက် CT Scan MRI ပေါ့နော်ဒီလို Advanced Technology တွေပေါ့ဒီတမ်းမှန်နေနဲ့ရိုက်ပြီးတော့ကျွန်တော်တို့ကယောဂါရဲ့အဆင့်ကိုခွဲခြားနိုင်ပါတယ်ပြီးနိုင်ပါအဲ့တော့ယောဂါကသောသောပြီးတဲ့ယောဂါဆိုရင်တော့မအားလို့ရလဲဆိုရင်ကြီးလဲညောင်းလဲကိုမှန်ပြောင်းကြည့်ပြီးတော့ကျွန်တော်တို့အဲ့ဒီရှိနေတဲ့ sensor တွေကိုကျွန်တော်တို့ကခွဲစိတ်ကြည့်တာလို့ရတယ်။အဲကျိုးကြတဲ့ယောဂါကရလာပြီဆိုလို့ရှင်တော့ကျွန်တော်တို့ကဒီလိုစီးအိမ်လဲကိုမှန်ပြောင်းကြည့်ပြီးကုသရုံနဲ့မရတော့ဘူးပေါ့နော်။ဘာလို့ရလဲဆိုတော့ကျွန်တော်ကစီးအိမ်လဲကိုနော်ဒီစီးတွေဆင်းရတယ်ဒီလိုရှင်ကျွန်တော်တို့ကင်ဆာဆေးကြီးကီမိုသီရပီကိုခေါ်တဲ့ကင်ဆာဆေးကြီးဆေးရတယ်။အဲ့လိုတင်းတဲ့အချိန်မှာလေဒီမှန်ကြောင်းကြည့်ပြီးကုရဲ့အပြင်ပေါ့ဆေးတင်းတာတစ်ပတ်တစ်ချိန်နဲ့6ပတ်အထိပေါ့နော်ကျွန်တော်ကဆေးရတယ်။တချို့ပြင်လာတွေကြတော့ဆေးပြင်ဝင်လုံးဝကိုပိတ်သွားတယ်။ဒီလိုဒီမှာစီးစိတ်တွေအများတက်လာစီးစိတ်တွေတက်လာပြီဆိုရင်တော့သူတို့ကိုချက်ချင်းကျွန်တော်တို့ကဒီ major operation တွေလုပ်လို့မရဘူးပေါ့နော်မရတဲ့အချိန်မှာကျွန်တော်ကဒီစီးစိတ်တွေကျဖို့အတွက်ပထမအဆင့်နဲ့သူတို့ကူရမယ်။နောက်တချို့ဇူနာတွေမှာကြတော့လေဒီအင်ကန်ဆာကိုစောစောပြီးတယ်ပြကြတယ်ဆိုရင်ပေါ့အသက်အရွယ်အဖြစ်လေဟလာငယ်သေးတယ်ဆိုရင်တော့ကျွန်တော်ကဘာလုပ်လို့ရလဲဆိုတော့ဒီစီးရင်ကိုထုတ်ပြရတယ်။ထုတ်ပြပြီးတော့မှစီးလမ်းကြောင်းကိုတွဲထား
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
။ကိုဝင်းမင်းစီစဉ်တိဆက်ပေးနေတဲ့ကျမရဲ့အစီအစဉ်ကိုတောက်ကြနေမနေ့ပိုင်းမှာတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်အခုမြမရေးတုံတက်ချက်ကိုထုတ်လွှင့်ပေးပါဦးမယ်အထွေထွေရွေးကောက်ပွဲမှာလွှတ်တော်ကိုယ်စားလှယ်အများစုအနိုင်ရရှိရုံနဲ့သမရအစိုးရဖွဲ့စည်းနိုင်တာမဟုတ်တဲ့အကြောင်းဦးအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကတုံတက်တင်ပြထားပါရဲ့ရှင်
ဒီလွတ်တော်နဲ့အမျိုးသားလွတ်တော်နှစ်ခုပေါင်းပြီးဖွဲ့စည်းထားတဲ့ပြည်တော်စုလွတ်တော်မှာကိုယ်စားလှယ်စုပေါင်း664ဦးရှိတဲ့အနေနဲ့တဝက်ကျော်သုံးမဟုတ်57ရာခိုင်နှုန်းကထောက်ခံသူဟာသမရအဖြစ်ရွေးချယ်တင်မြှောက်ခံရပြီးအစိုးရဖွဲ့နိုင်မှာဖြစ်ပါတယ် NLD ပါတီသမရအစိုးရဖွဲ့စည်းနိုင်မှုအတွက်အနည်းဆုံးကိုယ်စားလှယ်333ဦးသုံးမဟုတ်57ရာခိုင်နှုန်းရဲ့ထောက်ခံမှုလိုအပ်ပါတယ်ကျန်းပုတ်တစ်ဖြစ်လေပြီးကိုင်းဘလို့ပါတီကတော့အနည်းဆုံးကိုယ်စားလှယ်169ဦးသုံးမဟုတ်26ရာခိုင်နှုန်းရယူနဲ့စစ်တပ်ကိုယ်စားလှယ်166ဦးနဲ့ပေါင်းရင်57ရာခိုင်နှုန်းရပြီးသမဏအစိုးရဖွဲ့နိုင်မှာဖြစ်ပါတယ်။အထွေထွေရွေးကောက်ပွဲဟာသမဏအစိုးရကိုဖွဲ့စည်းနိုင်တာမဟုတ်ဘဲလွတ်တော်ကသာသမဏတစ်ကိုရွေးချယ်တင်မြှောက်နိုင်ပါတယ်။သမဏမရွေးမီဒုသမဏကိုအရင်ရွေးရပါတယ်။ပြည်သူ့လွတ်တော်အမှပါဝင်တဲ့အစုအဖွဲ့ အမျိုးသားလွတ်တော်အမှတ်ပါဝင်တဲ့အစုအဖွဲ့နဲ့စစ်တပ်ကိုယ်စားလှယ်အစုအဖွဲ့စားတဲ့အဖွဲ့၃ဖွဲ့ဟာဒုသမရ၃ဦးကိုအရင်ဆုံးရွေးချယ်တင်မြှောက်ရပါတယ်။နောက်တော့ပြည်ထောင်စုလွတ်တော်မှာသမရရွေးဝဲကျင်းပပြီးမဲအများဆုံးရတဲ့ဒုသမရကသမရဖြစ်လာပါတယ်။ဒုတိယမဲအများဆုံးရသူဟာဒုသမရ၁ဖြစ်လာပြီးမဲအနည်းဆုံးရသူကဒုသမရ၂ဖြစ်လာပါတယ်
။လွတ်တော်မှာစစ်တပ်ကိုယ်စားလှယ်166ဦးရှိနေတာမို့ကျန်ကိုယ်စားလှယ်498ဦးအတွက်ရွေးကောက်ပွဲကျင်းပမှာဖြစ်ပါတယ်။မညီမျှတဲ့ရွေးကောက်ပွဲဖြစ်အောင်ဖန်တီးထားတာမို့စစ်တပ်ကိုယ်စားလှယ်ထောက်ခံတဲ့ပါတီဟာကိုယ်စားလှယ်အများစုမရလဲအစိုးရဖွဲ့နိုင်မဲ့သဘောရှိပါတယ်။ပြည်သူ့တော်ကိုယ်စားလှယ်440ဦးမှာ NLD ဟာအနည်းဆုံးကိုယ်စားလှယ်221ဦးသို့မဟုတ်51ရာခိုင်နှုန်းရမှာဒုသမရတင်မြှောက်နိုင်ပါလိမ့်မယ်။ပြည်ခိုင်ဖြိုးကတော့အနည်းဆုံးကိုယ်စားလှယ်112ဦးသို့မဟုတ်26ရာခိုင်နှုန်းရယူနေစစ်တပ်ကိုယ်စားလှယ်25ရာခိုင်နှုန်းနဲ့ပေါင်းပြီးဒုသမရကိုရွေးချယ်တင်မြှောက်နိုင်ပါတယ်။ရွေးကောက်ပွဲဝင်တဲ့အမှတ်330မှာNLD ဟာအနည်းဆုံးကိုယ်စားလှယ်221ဦးသို့မဟုတ်68ရာခိုင်နှုန်းအနိုင်ရမှဒုသမရကိုတင်မြှောက်နိုင်မှာဖြစ်ပါတယ်
။ကိုယ်စားလှယ်664ဦးရှိတဲ့ပြည်ထောင်စုလွှတ်တော်မှာသမရရွေးချယ်တင်မြှောက်ရမှာ NLD ဟာအနည်းဆုံးကိုယ်စားလှယ်333ဦးသို့မဟုတ်51ရာခိုင်နှုန်းထောက်ခံမှသာအစိုးရဖွဲ့နိုင်မှာဖြစ်ပါတယ်။ပြည်ခိုင်ဖြိုးကတော့ကိုယ်စားလှယ်169ဦးသို့မဟုတ်26ရာခိုင်နှုန်းရယုံနဲ့စစ်တပ်ကိုယ်စားလှယ်25ရာခိုင်နှုန်းနဲ့ပေါင်းပြီးအစိုးရဖွဲ့နိုင်ပါတယ်။ဒါကြောင့်မို့ဒုသမရတင်မြှောက်နိုင်မှုအတွက် NLD ဟာပြည်သူ့လွှတ်တော်ရွေးကောက်ပွဲမှာအနည်းဆုံး68ရာခိုင်နှုန်းနိုင်မှုလိုပြီးလွှတ်တော်200ပေါင်းကျင်းပတဲ့သမရရွေးပွဲမှာ51ရာခိုင်နှုန်းထောက်ခံမှုရမှသာအစိုးရဖွဲ့နိုင်ပါလိမ့်မယ်။ဒီခိုင်ဖြိုးကတော့26ရာခိုင်နှုန်းရယုံနဲ့အစိုးရဖွဲ့နိုင်မယ့်အခြေအနေရှိပါတယ်။
ပြည်သူ့တော်မှာရွေးကောက်ပွဲဝင်တဲ့ကိုယ်စားလှယ်330ဦးသာရှိပြီးသမရအစိုးရဖွဲ့ဖို့လိုအပ်တဲ့ကိုယ်စားလှယ်ဦးရေက333ဦးဖြစ်တဲ့အတွက်ပြည်သူ့တော်နေရာအလုံးနိုင်ရင်တောင် NLD ဟာအစိုးရမဖွဲ့နိုင်သေးပါဘူးပြည်သူ့တော်ရွေးကောက်ပွဲရာဂိုင်းနှုံးပြည့်နိုင်တဲ့ပါတီကိုအစိုးရဖွဲ့လို့မရအောင်လုပ်ထားတာဖြစ်ပါတယ်ဒါကြောင့်ပြည်သူ့တော်မှာအပြတ်အသတ်နိုင်ရင်တောင် NLD ဟာအမျိုးသားလူတော်ကိုယ်စားလှယ်ရဲ့ထောက်ခံချက်လိုအပ်ပါတယ်အကြံဖန်မလုပ်ရင်ကြမ်းဖို့တဖြစ်လဲပြည်ခိုင်ပြိုးဟာရွေးကောက်ပွဲနိုင်ဖို့အလားအလာမရှိပါဘူး။ပြည်ခိုင်ဖြိုးဟာအခွင့်ထူးခံလူဒန်းစားပါတီဖြစ်နေတာမို့လူထုစင်တာမဲရဖို့အခက်အခဲရှိတယ်လို့သုံးသပ်ကြပါတယ်။2012ကြားဖြတ်ရွေးကောက်ပွဲတုန်းကပြည်ခိုင်ဖြိုးဩဇာခံနေပြည်တော်မဲစင်တာနယ်မြေ၄ခုစလုံးမှာ NLD နိုင်သွားတာဟာအနာရပါတီအတွက်အလွန်စိုးရိမ်စရာဖြစ်လာပါတယ်
။ဒါကြောင့်မို့ပြည်ခိုင်ဖြိုးပါတီဟာမတမာနည်းမျိုးစုံတုံးပြီးကိုယ်စားလှယ်နေရာ169နေရာရနိုင်အောင်ကျိုးပန်းလိမ့်မယ်လို့ခန့်မှန်းနေကြပါတယ်စစ်တပ်ကိုယ်စားလှယ်166ဦးနဲ့ပေါင်းရင်333ဦးဖြစ်ပြီးအစိုးရဖွဲ့နိုင်ပါလိမ့်မယ်ကျန်တဲ့ကိုယ်စားလှယ်331ဦးနေရာကို NLD နဲ့အခြားပါတီတွေကရပါလိမ့်မယ်ရွေးကောက်ပွဲကိုယ်စားလှယ်နေရာအများစုကိုအနိုင်ရပေမဲ့နိုင်ငံရေးအာဏာမရနိုင်အောင်တမင်လှုပ်ထားတဲ့စနစ်ဖြစ်ပါတယ်ရွေးကောက်ပွဲနိုင်သူကအစိုးရမဖွဲ့နိုင်ပေလွှတ်တော်ကတင်မြှောက်တဲ့သမရကသာအစိုးရဖွဲ့နိုင်အောင်ဖန်တီးကြတာဖြစ်ပါတယ်သမရလောင်းဖြစ်မဲ့ဒုသမရ၃ဦးကိုရွေးချယ်တင်မြှောက်ရမှာစစ်တပ်ကိုယ်စားလှယ်ဟာပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်ကိုယ်စားလှယ်တွေနဲ့ဒန်းတူရည်တူဖြစ်နေပါတယ်စစ်တပ်ကိုယ်စားလှယ်ကတင်မြှောက်သူဒုသမရနေရာကိုအမြဲတမ်းရနေမှာဖြစ်ပါတယ်အရသာအမတ်တွေထဲမှာအကြောင်းအမျိုးမျိုးကြောင့်လစ်လတ်တာတွေရှိပေမဲ့စစ်တပ်ကိုယ်စားလှယ်ကတော့အမြဲတမ်းရာဂိုင်နှုံးပြည့်ရှိနေတာဟာတပန်းတာတဲ့အချက်ဖြစ်ပါတယ်ဒါပေမဲ့ရွေးကောက်ပွဲပြီးချိန်နဲ့သမရအစိုးရဖွဲ့ချိန်ဟာ၄လလောက်ကွာခြားတာမို့ကြက်ကလာမှာအမျိုးမျိုးပြောင်းလဲသွားနိုင်ပါတယ်ခင်ဗျာ
ဥရောပခင်ရဲ့မြန်မာရေးတုံ့တက်ချက်ကိုအခုလိုကြာသားပရိနည်းညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနက်ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်အခုစနေနေ့ညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးကြရမယ့်အကြောင်းအရာကိုပြောပြရင်းဖိတ်ခေါ်ပါရစေရှင်
ရရှိမြန်ပြန်အခုလာမယ့်ဒီအောက်တိုဘာလ18ရက်စနေတနင်္ဂနွေမှာဆိုလို့ရှိရင်ဒီနိုင်ငံတကာမှာရှိတဲ့မြန်မာတန်ယုံတွေမှာလာမယ့်ရွေးကောက်ပွဲအတွက်ဒီကြိုတင်ဆန္ဒမဲတွေကိုပြည်ပရောက်မြန်မာတွေမဲပေးကြမှာဖြစ်ပါတယ်အဲ့တော့ဒီကြိုတင်ဆန္ဒမဲပေးတာနဲ့ပတ်သက်လို့နိုင်ငံတကာမှာကြိုတင်ဆန္ဒမဲပေးကြတာနဲ့ပတ်သက်လို့အတွေ့အကြုံတွေနောက်မဲပေးကြတဲ့အခြေအနေဒီကိစ္စနဲ့ပတ်သက်ပြီးတော့အခုလာမယ့်စနေညပိုင်းဒဲရီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်ပါဝင်ဆွေးနွေးလို့တဲ့တော်ရရှင်တွေ ကိုယ့်ရဲ့အတွေ့အကြုံတွေကိုဖလှယ်ပြောဆိုလိုတဲ့သတင်းရှင်တွေ view မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကျွန်တော်တို့ကနေပြီးတော့ daily life အစီအစဉ်မှာပြန်လည်ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်ဒါမှမဟုတ်ကိုဆွနီလိုတဲ့အမြင်နောက်မင်းများလိုတာတွေကိုစာနဲ့ဖြစ်စီအသံ file နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ် view မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်အီးမေးလ်လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်ခင်ဗျာပါဝင်ဆွေးနွေးကြမယ်တော်ရရှင်တွေကိုကျူးဇူးပါတယ်ခင်ဗျာ
ဒီအမေရိကန်တန်ခါထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်တွေကိုအင်ကာနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုနောက်ဆုံးကြန်နေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရပါတော့မယ်။ထိုင်းမြန်မာနယ်စပ်ဒေသကနေတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတာပါရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့မြန်မာအစိုးရတပ်မတော်ကနေမြောက်ပိုင်းရှမ်းပြည်တပ်မတော်ကိုထိုးစစ်ဆင်တိုက်ခိုက်မှုကြောင့်ဒေသမျိုးနယ်နဲ့မိုင်းရှူဒေသခံရွာသားထောင်ကျော်ဟာစစ်ဘေးတိမ်းရှောင်နေကြရပါတယ်။ကချင်ပြည်နယ်ဖက္ကန်ဘက်မှာအစိုးရတပ်နဲ့ကချင်လူလတ်ရေးအဖွဲ့တပ်မတော် KIA တို့အကြားမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်ဆိုတာနဲ့မွန်ပြည်နယ်ရေးမျိုးနယ်ကတန်ဃာတော်တွေလူမှုဖွဲ့စည်းတွေနဲ့ဒေသခံတွေကနေလှုပ်ဝက်မဲစနစ်နဲ့တင့်တော်တဲ့မွန်လွတ်တော်ကိုယ်စားလှယ်လောင်းကိုအစမ်းပနာမရွေးချယ်ခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်။ကျမကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။ရှမ်းပြည်တောင်ပိုင်းကျေးသီမိုင်းရှူမိုင်းနောင်တန်ရမ်းမြို့နယ်အတွင်းအစိုးရတပ်မတော်စစ်ကြောင်းကနေမြောက်ပိုင်းရှမ်းပြည်တပ်မတော်ကိုထိုးစစ်ဆင်တိုက်ခိုက်နေမှုကြောင့်ဒေသခံထောင်ကျော်စစ်ဘေးတိမ်းရှောင်နေပါတယ်။အောက်တိုဘာလ3ပိုင်းကနေယနေ့အထိဖြစ်ပွားနေတဲ့တိုက်ပွဲကြောင့်မိုင်းရှူမြို့နယ်ဟိုင်းပါအုပ်စု17ရွာကျေးသီမြို့နယ်ဝဟိုင်းမြို့တဲ့မိုင်းနယ်မြို့နယ်ခွဲအတွင်းဒေသခံများစစ်ဘေးရှောင်နေကြတာပါ။အခုလိုဆက်ပြိုးရာသီမှာထွက်ပြေးတိမ်းရှောင်နေရတဲ့အတွက်မိမိတို့တောင်ယာစိုက်ခင်းကိုစွန့်ပစ်ခဲ့ရတယ်လို့လဲစစ်ရှောင်ရွာသားတွေကပြောပါတယ်။မြမတပ်မတော်ကနေမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ဝမ်ဟိုင်းဌာနချုပ်အနီးလုံခြုံရေးတပ်စခန်း3ခုကိုလည်းတိုက်ခိုက်ခဲ့ပါတယ်။ SSPP SSA ဟာ NCA လက်မှတ်ရေးထိုးဖို့အဆင်သင့်မဖြစ်သေးပေမဲ့ပြည်ထောင်စုအဆင့်ငြိမ်းချမ်းရေးလက်မှတ်ရေးထိုးထားတဲ့တပ်ဖွဲ့ဖြစ်ပါတယ်။
ကချင်ပြည်နယ်ဖားကန့်ဖက်မှာအစိုးရတပ်နဲ့ကချင်လူလတ်ရေးတပ်မတော် KIA တို့အကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။အောက်တိုဘာဒုတိယပတ်မှာမြန်မာစစ်တပ်နဲ့ KIA တို့အကြားဖားကန့်မြို့နယ်တာမခမ်ဒေသနဲ့နှမဖြစ်မော်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့ပြီး KIA တပ်တွေရှိတဲ့နေရာကိုလက်လက်ကြီးတွေနဲ့အကြင်ကြင်ပစ်ခတ်ပြီးထိုးစစ်ဆင်တွေလုပ်နေတယ်လို့ KIA တပ်ဘက်ကပြောပါတယ်။တပ်ပြင် KIA တပ်ရင်6တပ်စခန်းအခြေချထားတဲ့အောင်ပါလီမော်အောင်လမ်ကျေးရွာကိုအစိုးရတပ်မ44လက်အောက်ခံစစ်ကြောင်းတွေထိုးဖောက်စစ်ဆင်တိုက်ခိုက်လာနေတာကြောင့်တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တယ်လို့ဒေတာခန်တွေကပြောပါတယ်။အဲ့ဒီတိုက်ပွဲမှာအစိုးရတပ်ဘက်ကထိခိုက်တေဆုံးမှုများပြားနေတယ်လို့ဒေတာခန်တွေပြောဆိုနေပေမဲ့နှစ်ဖက်ထိခိုက်တေဆုံးမှုကိုအတည်ပြုချက်များရှိသေးပါဘူး။
တဘာဝဘေးဒဏ်ကိုမကြာခဏခံနေရတဲ့ရခိုင်ပြည်မှာဂျပန်အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA အကူအညီနဲ့မိုးလေဝသတိုင်းတာရေးရေဒါစခန်းတစ်ခုကိုမကြာသေးမီကဖွင့်လှစ်ခဲ့ပါတယ်။အဲ့ဒီရေဒါစခန်းကိုကြောက်ဖြူမြို့နယ်ကမင်းပြင်ကျေးရွာမှာဒီလ9ရက်နေ့ကပြည်ထောင်စုပို့ဆောင်ရေးဝန်ကြီးဦးညံထွန်းအောင်နဲ့မြန်မာနိုင်ငံဆိုင်ရာဂျပန်တန်အမတ်ကြီးတို့လာရောက်ဖွင့်လှစ်ပေးခဲ့တာပါ။ကျောက်ဖြူမြို့နယ်မှာမိုးလေဝသမုန်တိုင်းပြရေဒါစခန်းကို2014ခုနှစ်နိစမ်းပိုင်းကစတင်တည်ဆောက်ခဲ့တာဖြစ်ပြီးအခုလိုဖွင့်လှစ်တဲ့အတွက်တင်ရွှေရှားမှုနဲ့လေတိုက်ခတ်နှုန်းအပါအဝင်မုန်တိုင်းဖြစ်နိုင်တဲ့အခြေအနေနဲ့မုန်တိုင်းဝင်ရောက်လာနိုင်တဲ့လမ်းကြောင်းတွေကိုအရင်ကထပ်တိကျမှန်ကန်စွာသတင်းထုတ်ပြန်နိုင်မှာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်
2015ရွေးကောက်ပွဲနဲ့တရားဥပဒေစွန့်မှုရေးဆိုတဲ့ကောင်းစီနဲ့ဒီပိတ်ဆွေးနွေးပွဲတစ်ခုကို Skyline Data ကြီးမုံရွာမြို့မှာ Burma News International BNI နဲ့ Eyes on Burma အဖွဲ့မှပူးပေါင်းပြီးအောက်တိုဘာလ10ရက်နေ့ကကျင်းပခဲ့ပါတယ်။မ မုံရွာမြို့ဝင်းယူနတီဟိုတယ်မှာကျင်းပခဲ့တဲ့အဲ့ဒီဒီဘိတ်ပွဲမှာလာမယ့်နိုဝင်ဘာ10ရက်နေ့မှာကျင်းပတော့မယ်အထွေထွေရွေးကောက်ပွဲနဲ့တရားဥပဒေစိုးမိုးရေးဆိုတဲ့ကောင်းစဉ်ကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်မြန်မာနိုင်ငံမှာဒီဘိတ်ယဉ်ကျေးမှုပုံမထွန်းကားလာစေရေးနဲ့အထူးသဖြင့်တိုင်းရင်းသားဒေသတွေမှာဒီဘိတ်အစီအစဉ်တွေကိုတိုင်းရင်းသားတည်မီဒီယာတွေကမိမိတို့ပါတာလှုပ်ဆောင်လာနိုင်ရဲ့အတွက်ရည်ရွယ်ပြီး PNI တည်င်းဌာနကခုလိုစီစဉ်ဆောင်ရွက်ပေးတာဖြစ်ပါတယ်ဒီဘိတ်အစီအစဉ်ကို PNI ဖွဲ့ဝင်တွေဖြစ်တဲ့တိုင်းရင်းသားတည်င်းဌာန73ခုကနေမိမိတို့တက်ဆိုင်ရာပြည်နယ်အလိုက်ပြုလုပ်နေကြတာဖြစ်ပါတယ်
လာမယ့်ပါတီစုံအထွေထွေရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့မွန်ပြည်နယ်ရေးမြို့နယ်ရှိမွန်ကိုစလဲလောင်း12ဦးအနက်မေးပေးတဲ့သူ9ဦးကိုအထင်ကရမွန်တန်ကားတော်တွေရှိမှောင်မှာကြီးရွာ40ခံမာဒေတာခံကိုစလဲတွေကနေပနာမရွေးချယ်လိုက်ပြီးဖြစ်ပါတယ်မွန်အမျိုးသားမင်းအောင်နိုင်ရေးအဖွဲ့ဝင်မင်းရဲမွန်ကတော့ရေးမြို့နယ်အတွင်းအမျိုးသားရေးအကျိုးအတွက်အမှန်တကယ်ဆောင်ရွက်ပေးနိုင်မဲ့အမှတ်လောက်9ဦးကိုပဲရွေးချယ်ခဲ့တယ်လို့ပြောပါတယ်ဒီအကြောင်းတွေကိုသတင်းလွှာမှဆက်လက်နားဆင်ရမှာပ
ါအခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါလာမယ့်ရွေးကောက်ပွဲမှာမွန်ကိုစလေတွေလွတ်တော်ထဲမှာများများရောက်ဖို့နဲ့မွန်မဲဆန္ဒရှင်တွေမဲပေးရမှာမှန်ကန်တဲ့ရွေးချယ်မှုဖြစ်ဖို့အတွက်သင့်တော်တဲ့မွန်လွတ်တော်ကိုစလေလောင်း5ဦးကိုမွန်ပြည်နယ်ရေးမြို့နယ်ကတန်ဃာတော်တွေလူမှုဖွဲ့စည်းတွေနဲ့ဒေသခံတွေကနေလူထုအစည်းအဝေးတည့်ရကျင်းပပြီးတော့လှုပ်ဝက်မဲစနစ်နဲ့စီစစ်ရွေးချယ်ခဲ့ကြပါတယ်ဒီအကြောင်းကိုတော့မြင်းစနိုင်ကနေစုစည်းထားပြီးတော့နိုင်ကွန်းအိမ်ကနေခုလိုတင်ဆက်ထားပါတယ်ရှင်
မွန်ပြည်နယ်ရေးမြို့နယ်ကမွန်တန်ကန်တော်တွေမွန်ရက်ဖက်လူမှုဖွဲ့စည်းတွေကနေတင့်တော်တဲ့ကိုယ်စားလှယ်ရွေးချယ်တာနဲ့ပတ်သက်ပြီးတော့လှုပ်လှတော့မွန်မျိုးရရွေးကောက်ပွဲအောင်တန်းရေးကျူးဆောင်ဖွဲ့ N22 ကမင်းအောင်သူကနေအခုလိုပြောပါတယ
်မွန်အမတ်တွေလှုပ်တော်မှုများရောက်ဖို့အတွက်ရွေးလာဖြစ်တဲ့အတွက်ရွေးကောက်ပွဲမှာဝင်တဲ့ဒီကိုယ်စားလှယ်တွေပေါ့နော်နှစ်ပါတီတော့မှလည်းကိုယ်စားလှယ်တွေကနေပြီးတော့ဟိုတင့်တော်တဲ့ဟိုကောင်းမယ်ထင်တဲ့ဟိုတယောက်ယောက်ကိုလူမှုရရွေးချယ်မှုနဲ့ကျွန်တော်တို့ကဟိုရွေးချယ်ပြီးတော့အဲ့ဒီလူကိုကျွန်တော်တို့ဘယ်အသာရဖို့အတွက်ကူပေးမယ်ဆိုတဲ့ပုံစံမျိုးနဲ့တွားတာပေါ့
မွန်လွှတ်တော်ကိုယ်စားလှယ်လောင်းရွေးချယ်မှုမှာဒေတာတွေအကျိုးပြုမဲ့ပုံကူကိုရွေးချယ်နိုင်ဖို့ဦးတည်တယ်လို့ရေးမြို့နယ်မော်ရက်ဖက်လူမှုဖွဲ့စည်းကကိုလွင်ကနေခုလိုပြောပါတယ
်။အများကအဆိုပြုတဲ့ပုံကူဖြစ်ပြီးတော့ဒီဦးတယောက်ကိုစုပုံပြီးတော့ကိုမျိုးနယ်အတွက်အမှန်တကယ်အကျိုးပြုမဲ့ပုံကူပုံနဲ့ပြည်ပဆိုတာရနိုင်တယ်ဆိုတာပြည်သူကိုအသိပေးလိုက်တာဖြစ်ပါတယ်။
အော်တူပါလာပရမပမှာကျင်းပခဲ့တဲ့အစည်းအဝေးကိုရေးမြို့နယ်ကမွန်တန်ကားတော်တွေနဲ့မော်ရက်ဖက်လူမှုဖွဲ့စည်းကနေဦးဆောင်ပြီးတော့ရေးမြို့နယ်ဒေတာသဘောက်ကမွန်လူထုအင်အား400ခန့်ကတက်ရောက်ပြီးတော့ကိုစလဲ9ဦးကိုအစည်းအဝေးတက်ရောက်တဲ့လူတွေရဲ့ဇာတ်နာမဲနဲ့ရွေးချယ်ခဲ့တာပါရေးမြို့နယ်ဒေတာအတွက်တင့်တော်တဲ့ကိုစလဲဖြစ်အရွေးချယ်ခံရတဲ့သူတွေကတော့မွန်ဒေတာလွန်ဆိုင်ရာဒီမိုကရေစီပါတီကပြည်သူ့လွှတ်တော်ကိုစလဲလောင်းနာချမ်းသွားအမျိုးသားလွှတ်တော်ကိုစလဲလောင်းနာအောင်ဘနဲ့ပြည်내လွှတ်တော်ကိုစလဲလောင်းမိလူဝေဟန်မွန်မျိုးသားပါတီကပြည်내လွှတ်တော်ကိုစလဲလောင်းတောက်တာမင်းစုလင်းနဲ့တတိပုဂ္ဂလဝင်ပြိုင်သူမင်းအောင်ဝင်းတို့ကိုရွေးချယ်ခဲ့ပါတယ်မော်မျိုးရပါတီကကိုယ်စလဲလောင်းသူဖြစ်သူတောက်တာမင်းစုလင်းကတော့အခုလိုလှုပ်ဆောင်တဲ့ရည်ရွယ်ချက်ကောင်းမွန်ပေမဲ့လှုပ်ပုံလှုပ်နည်းနဲ့ကိုစားပြုမှုအနေထားမှားနေတယ်လို့ထင်မိကြအောင်အခုလိုပြောပါတယ
်
မွန်ပြည်နယ်မှာမွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီမွန်မျိုးရပါတီအမျိုးသမီးပါတီမွန်စုပြီးမွန်နိုင်ငံရေးပါတီသုံးပါတီရှိနေတယ်လို့ရေးမြွနဲ့နေသူတံပြူစီရကြိုက်မရောမှုတုံချောင်းစုံနဲ့ပေါင်မြွနဲ့ဒီမှာလဲကိုဒေသနဲ့တင့်တော်ရမွန်လှွတ်တော်ကိုစလဲလောင်းသူစီစစ်ရွေးချယ်သွားဖို့စီစဉ်ဆောင်ရွက်လက်ရှိနေပါတယ်ခင်ဗျာ
ဆက်ပြီးတော့တဘာဝတန်းွေထွက်တဲ့ရခိုင်ပြည်နယ်ကြောင်းဖြူမြို့နယ်မှာလျှက်စစ်မီးပြတ်တောက်မှုမရှိရေးအတွက်မဟာဓာတ်အားလိုင်းကနေထန့်ပြူတဲ့လျှက်စစ်မီးပြက်ရင်လဲတဘာဝတန်းွေနဲ့လေပတ်နေတဲ့အစားထိုးလျှက်စစ်မီးကိုဖြန့်ပြူပေးဖို့ကြောင်းဖြူဒေသခံ300ကျော်ကလက်မှတ်ထိုးပြီးတော့တောင်းဆိုလိုက်ကြပါတယ်ဒီအခြေအနေတွေကိုတော့မောင်အေးကနေခုလိုစူးစီးတင်ဆက်ထားတဲ့သတင်းလွှာကိုကြားကြရမှာပါရှင်
ဒီခိုင်ပြင်းနဲ့ကြောက်ဖြူမျိုးတော့တဘာဝတန်ခွင့်နဲ့လေပတ်တွေအစားထိုးလဲဆိုင်မီဖျန့်ဖြူပေးဖို့တောင်းဆိုရတဲ့အကြောင်းကိုတော့ကြောက်ဖြူမျိုးဖျန့်ဖို့တက်တာရဲ့အထောက်အပံ့ကော်မတီဝန်တူဖြစ်တဲ့ကိုလှမ်းမြောက်ရွာကအခုလိုပြောပါတယ်
အဲ့ဒါကျွန်တော်တို့ဒီကြောက်ဖြူမှာလေယာစီကမဟာဒါနိုင်ငံရတဲ့လေယာစီလို့အရှိပင်ဒါဖွဲ့ဆက်ရုံကကြော်မှကျွန်တော်တို့ဒီကရတာကိုဆိုတော့မိုးတွင်းနောက်ကကျွန်တော်တို့ဒီစစ်ပင်နေရာတွေနေရတယ်လေကျွန်တော်တို့ကြောက်ဖြူမိပြတ်တယ်မိပြတ်တော့ကျွန်တော်တို့ကြောက်ဖြူမှာလည်း gas ထွက်တယ် gas တာပါအင်ဂျင်တွေလည်းနေတယ်ကျွန်တော်တို့ကြောက်ဖြူမှာမိပြတ်တယ်ဆိုတော့အဲ့ဒါဒီဘဝလူတွေကမလို့ရှင်းရဘူးပေါ့အဲ့ဒါကြောင့်အဲ့လိုမျိုးမိပြတ်တဲ့အချိန်မှာအသွားထိုးရနိုင်အောင်အတွက်တောင်းဆိုကြတာပေါ့
ကြောက်ဖြူမျိုးနယ်မှာ20ရာခိုင်နှုန်းသာလဲဆိုင်မရရှိသေးတယ်လို့ကိုလှမ်းမြောက်ကြွားကအခုလိုစပြောပါတယ်
က ောက်မျိုးတစ်ခုလုံးတိုက်တာကတော့မရသေးဘူးကိုဟာနောက်မျိုးပေါ်မှာဆိုရင်ကျွန်တော်တို့ကြည်ဝါနေနဲ့အကုန်လုံးဆို20ရာခိုင်နှုန်းလောက်တော့ရပြီ
အော်တိုဘာလာ17ရက်နေ့ကကြောက်ဖြူမျိုးသာသနာပိမယ်မှာရဲမင်းရဲဖတ်တွေဒေသတွင်းကလူမှုဖွဲ့စစ်တွေစေပန်တာဝန်ရှိသူတွေနဲ့မြို့ခွန်တွေပြုလုပ်တဲ့အစည်းအဝေးကအခုလိုလက်မှတ်ထိုးပြီးတောက်ဆိုလိုက်တာပါအဲ့ဒီလက်မှတ်တွေကိုပြည်ထောင်စုလဲဆိုင်ဝန်ကြီးအထိတံပြတောက်ဆိုသွားမည်လို့မတိကျန်ဒေသခံကိုထွန်းကြီးကပြောပါတယ်
ဒီကတော့ကျွန်တော်တို့ကြောက်ဖြူမှာမြို့မျိုးမှအဖွဲ့ကြီးရဲ့နောက်စီးပင်းကော်မတီရဲ့နောက်ပြီးမြို့အောက်ကိုအဖွဲ့ကြီးရဲ့အကုန်လုံးပြီးလက်မှတ်ထိုးပြီးတော့ဒီကျွန်တော်တို့ပြည်ထောင်စုဝန်ကြီးအထိကိုကျွန်တော်တို့စာတင်ပြီးတော့တောက်ဆိုသွားဖို့ဖြစ်ပါတယ
်ကြောက်ဖြူမျိုးက guest တပိုင်းနဲ့လေပတ်တဲ့လဲဆိုင်တဲ့အောက်ကိုမဟာတဲအောက်လိုက်ကိုပို့လွှဲပြီးဦးဆိုင်မှာလဲဆိုင်တဲ့အောက်ကိုစာရုံကမှတဆင်ကြောက်ဖြူကိုပြန်လေဖြန့်ဖြူပေးတာပါဒီနိုင်မိုးရသည့်အတွက်ကကြောက်ဖြူမျိုးမှာလဲဆိုင်မင်းပြတ်တာမကြာခဏဖြစ်ပေါ်ခဲ့တဲ့ပေါ်တဘာဝတန်ငွေထက်တဲ့မြို့ခွန်တွေကမလိုလားကြဘူးလို့ကိုထွန်းကြီးကပြောပါတယ်တဘာဝတန်ငွေစက်တန်ထွက်ရှိကြတဲ့ကတဘာဝတန်ငွေနဲ့ရခိုင်တပြည်နယ်လုံးလဲဆိုင်မင်း24နယ်ရရှိရေးကိုရခိုင်ပြည်သူတွေတောက်ဆုတ်ခဲ့ကြတယ်လို့ကြောက်ဖြူမျိုးနဲ့တခုလုံးလဲဆိုင်မင်းရရှိရေးတော်လေဒေသခံတွေတောက်ဆုတ်ခဲ့ကြပါတယ်2015ခုနှစ်ဖေဖော်ဝါရီလကတဘာဝတန်ငွေနဲ့လေပတ်တဲ့ guest star bike ကလဲဆိုင်မင်းစက်တန်ဖြန့်ဝေခဲ့ပေမဲ့လရှိရေးချိန်မှာတော့ကြောက်ဖြူမျိုးနယ်မှာကျေးရွာပေါင်း260ရွာရှိတဲ့ထက်က24ရာသာလဲဆိုင်မင်းရရှိသေးပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။မြန်မာအစိုးရတပ်မတော်စစ်တောင်းကနေရှမ်းပြည်တောင်ပိုင်းကျေးတီမိုင်းရှူမိုင်းနောင်တန်ရမ်းမြို့နယ်အတွင်းကမြောက်ပိုင်းရှမ်းပြည်တပ်မတော်ကိုထိုးစစ်ဆင်တိုက်ခိုက်နေမှုကြောင့်ဒေသခံရွာသားထောင်ကျော်ကနေစစ်ဘေးတိမ်းရှောင်နေရပါတယ်။ကချင်ပြည်နယ်ဖက်ကန့်ဖက်မှာအစိုးရတပ်နဲ့ကချင်လူလတ်ရေးတပ်မတော် KNA တို့အကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီနာ
။ထိုင်းနေဇာဒေတာကနေစူးစီးထုတ်လွှင့်ပေးနေတဲ့တန်ရင်သတင်းလွှာကဏ္ဍကိုနားဆင်ခဲ့ရတာပါ။ဒီအစီအစဉ်ကိုတောက်ကြနေမနေ့ပိုင်းမှာပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်။ VOA American တန်ရဲ့ကြာသာပတေးနေ့ညပိုင်းအစီအစဉ်တွေနားဆင်နေရတာဖြစ်ပါတယ်။မနေ့ဖန်တောက်ကြနေမနေ့ဖက်6နိုင်ကနေ9နိုင်အထိအစီအစဉ်တွေကပထမနိုင်ဝက်အစီအစဉ်ကိုလိုင်းဒိုမီတာ32 40 49တို့ကနေနားဆင်နိုင်ပြီးဒုတိယနိုင်ဝက်မှာတော့32 40 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ကြပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့ကြာသာပတေးနေ့ညပိုင်းအစီအစဉ်မကြခင်အဆုံးသတ်ပါတော့မယ်ရှင်။အစီအစဉ်ဆုံးသတ်ခင်မှာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတလက်ကြီးညာပေးပါဦးမယ်ရှင
်။နိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲ့ဆေးရေးဆော့သဘောတူစာချုပ် NCA ဟာနောင်မျိုးဆက်သူတွေရဲ့အနာဂတ်အတွက်သမိုင်းလက်ဆောင်ဖြစ်တယ်လို့သမ္မတဦးသိစိန်ကပြောလိုက်ပါတယ်။တိုင်းဒေသနဲ့နိုင်ငံအဖွဲ့အားလုံးမပါနိုင်သေးပေမဲ့ကနဦးရှိပြည်နေနဲ့ပါဝင်ပြီးရှေ့ဆက်သွားဖို့အစီအစဉ်ဖြစ်နေတဲ့အဖွဲ့တွေနဲ့အရင်ဦးဆုံးလက်မှတ်ထိုးဖို့ဆုံးဖြတ်ခဲ့တာဖြစ်ပေမဲ့ကြံနေသေးတဲ့အဖွဲ့တွေပါဝင်နိုင်ရေးဆက်ကြိုးပမ်းသွားမယ်လို့ဒီကနေ့နေပြီးတော့မှကျင်းပတဲ့လက်မှတ်ရေးထိုးဖို့အခမ်းအနားမှာသမ္မတဦးသိစိန်ကပြောသွားပါတယ်။အဲလိုမျိုး NCA လက်မှတ်ရေးထိုးတဲ့အပေါ်မှာနိုင်ငံတကာကကြိုဆိုကြပါတယ်။ပါဝင်မှုပုံမူအကောင့်နဲ့ငင်းချင်းဖြစ်စဉ်တရားအကောင့်တွေဖော်နေတဲ့အထိဆက်ပြီးကြိုးပမ်းသွားဖို့အမေရိကန်နိုင်ငံကြီးဌာနကတိုက်တွန်းပါတယ်။ကုလသမဂ္ဂကမ္ဘာ့ဘဏ်နဲ့အနောက်နိုင်ငံတွေအများစုပါတဲ့ငင်းချင်းအထောက်အကူပြုအဖွဲ့ PSD ကလည်းNCA လက်မှတ်ရေးထိုးတာကိုကြိုဆိုပြီးလက်မှတ်ရေးထိုးမရေးထိုးသေးတဲ့အဖွဲ့အစည်းတွေပါပါဝင်လာဖို့ဦးတည်တဲ့လမ်းကြောင်းတွေပေါ်ဆောင်ဖို့နဲ့ယုံကြည်မှုတည်ဆောက်ရေးဆက်ကြိုးပမ်းမှုတိုက်တွန်းပါတယ်။ EU ဥရောပသမဂ္ဂနဲ့ပြည်ထောင်နိုင်ငံတို့ကလည်း NCA လက်မှတ်ရေးထိုးတာကိုကြိုဆိုပြီးဆက်လွှတ်အောင်မဲ့လုပ်ငန်းတွေကိုထောက်ပြကြပါတယ်။အာဖဂန်နစ္စတန်ကအမေရိကန်တပ်ဖွဲ့တွေကိုနောက်နေ့မှရှော့ချဖို့စီစဉ်ထားတာအချိန်တက်တိုးမဲ့ကြောင်းသမ္မတဥပမာကမကြသေးခင်ကပဲကြေညာသွားပါတယ်။စစ်ဖြစ်နေတဲ့အာဖဂန်နိုင်ငံကလက်ရှိအမေရိကန်တပ်ဖွဲ့ဝင်အရေးအတွက် 9,800 ကို 2016 တနှစ်လုံးလိုလိုဆက်ထားသွားမယ်လို့သမ္မတဥပမာကပြောပါတယ်။အဲဒီနောက်ပိုင်းမှာတော့တပ်ဖွဲ့ဝင်အရေးအတွက်ကို 9,500 အထိချော့ချသွားမယ်လို့မစ္စတာဥပမာကကြေညာသွားပါတယ်။အာဖဂန်နစ္စတန်စစ်ဘက်ကိုအဆုံးသတ်ရေးအတွက်သူတို့ရဲ့ကြိုးကြောင်းခိုင်လုံတဲ့တောင်းဆိုချက်တွေကိုလည်းလျော့မယ်ဆိုရင်အရေးပဲရှိတဲ့စစ်ဆင်ညီနိုင်မှုတွေလုပ်ဖို့အဆင်သင့်မယ်လို့အာဖဂန်တာလီဘန်တွေကပြောလိုက်ပါတယ်။အာဖဂန်နစ္စတန်ကိုအမေရိကန်ဦးဆောင်ပြီးတော့သိမ်းပိုက်ထားတာကိုအဆုံးသတ်ရမယ်။အစ္စလာမ်အစိုးရတပ်ဖွဲ့ကိုပုံတံအပြစ်ဖော်စီထူထောင်ရမယ်။အာဖဂန်ပြည်တွင်းရေးမှာပြည်ပဆွတ်ဖက်မှုမရှိရဘူးဆိုတဲ့တောင်းဆိုချက်တွေကိုတာလီဘန်အဖွဲ့သတင်းထုတ်ပြန်ရေးဌာနရဲ့ဒီကနေ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာ
။ကြာသာပတေးနေ့ညပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကမသိင်ကြီးထိုက်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Nick Evanoff ဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ပါတယ်။မနေ့ကတောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 49တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.